Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော့တာရှင်များရှင် VOA American အတန်ရ2018ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတိုမီတာ24 41 51တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမများသတင်းအောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်မင်္ဂလာပါရှင်ကျမကခင်ဗျတ်တပါဒီမနေ့ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါအမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလင်းငယ်တွေကိုအဝေးမှာရွှေ့ပြီးထားရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဟာကမ္ဘာဖလားဘောလုံးပွဲကိုအသုံးချပြီးသူ့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်နေတဲ့အတွက် FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်နေနဲ့ဒီလိုဒါကိုပြောင်းလဲအောင်လုပ်ဖို့လို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါမှမြသစံဝင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနောက်ဆင်ရမယ့်သတင်းလွှာတွေမှာတော့ဂျနီဗာအခြေစိုက်အဖွဲ့ဝင်48နိုင်ငံပါလူခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မဲ့အကြောင်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ
် Human Rights Council is a poor defender of human rights. Worse than that, the Human Rights Council has become an exercise in shameless hypocrisy with many of the world's worst human rights.
အပြည့်အစုံကိုသတင်းတွေပြီးမှနောက်ဆင်ရပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဇွန်လ20ရက်နေ့မှာကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်နေ့များဒုက္ခသည်များနေ့အတွက်ထုတ်ပြန်တဲ့အစီရင်ခံစာကြောင်း NDI ဥက္ကဋ္ဌအဖြစ်မကြာခင်ကရွေးချယ်ခံရတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်း Derek Mitchell ကိုဆက်သွယ်မေးမြန်းချက်စတဲ့စိတ်ဝင်စားဖွယ်သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်တို့ကကြေညာပေးကြပါအောင်ရှင်။
အမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလင်းငယ်တွေကိုအဝေးမှာရွှေ့ထားရမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အင်္ဂါနေ့ဝါရှင်တန် DC ကအငြင်းစားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်မင်းကွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မက္ကဆီကိုနဲ့နယ်စပ်ချင်းထိစပ်နေတဲ့အမေရိကန်တောင်ပိုင်းကနေနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေရဲ့ကလင်းငယ်တွေကိုသူတို့ရဲ့မိဘတွေတခြားအရွယ်ရောက်ပြီးသားအတူလာသူတွေနဲ့ခွဲပြီးတီးခြားထားတဲ့ထရမ့်အစိုးရအဖွဲ့ရဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်မှုတွေတိုးလာတာကိုသမ္မတကဆက်ပြီးခုခံပြောဆိုနေတာဖြစ်ပါတယ်။သမ္မတထရမ့်ကဒီအခြေအနေကိုရင်ဆိုင်ဖို့ရာရွေးစရာလမ်းနှစ်လမ်းပဲရှိပြီးဒါကတော့နေဆက်ဒေတာကိုလုံးဝဖွင့်ပေးလိုက်ဖို့ဒါမှမဟုတ်ရာဇဝတ်မှုဆန်ရကိုအရေးယူဖို့ပဲဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာတတိယလမ်းအနေနဲ့မိသားစုတွေကိုတစုလုံးပြန်ပြီးပို့ရမယ်လမ်းကိုရွေးချယ်ခွင့်လွှတ်တော်ကနေသူ့ကိုပေးစေချင်ပါတယ်လို့လည်းသမ္မတကပြောပါတယ်။ကျွန်တော်တို့မှာနေဆက်လုံခြုံရေးဆိုတာမရှိပါဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပြီးအခုခါမှာအမျိုးသမီးနဲ့ကလေးငယ်တွေခိုးသွင်းမှုဟာသမိုင်းမှာအဆိုးဆုံးအနေအထားကိုရောက်လာတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ကသတင်းမီဒီယာတွေကိုလည်းမကြင်မနက်နဲ့ဝေဖန်ခဲ့ပါတယ်။သတင်းမီဒီယာတွေဟာသူတို့သတင်းတွေကနေတဆင့်လူမှောင်ခိုးသွင်းသူတွေကိုအားပေးအားမြောက်လုပ်နေတယ်လို့လည်းဆွဆွဲခဲ့ပါတယ်။ဒီလူမှောင်ခိုးသမားတွေဟာတရားရေးဟာကွက်တွေပေါ်မှာအမျက်ထောက်နေပါတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်။
ကလဒမကလူခွေကောင်စီကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်တယ်လို့ကြေညာခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရရှိရဲ့ပြောဆိုချက်အရသိရပါတယ်ဒီလိုနှုတ်ထွက်တဲ့ဆုံးဖြတ်ချက်ကိုကလဒမကဆိုင်ရာအမေရိကန်သံမတ်နီကီဟီလီကမနေ့တုန်းကပဲနိုင်ငံသားဝန်ကြီးဌာနမှာကြေညာခဲ့တာပါကလဒမကလူခွေကောင်စီဟာလူခွေချိုးဖောက်တဲ့နိုင်ငံတွေကိုကာကွယ်ပေးနေကြတာအချိန်တော်တော်ကြာနေပြီးတော့နိုင်ငံရေးပလိုက်မှုတွေလည်းရှိနေခဲ့တယ်လို့သူကဆိုပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကလဒမကဆိုင်ရာအစ္စရေးသံမတ်တနီတနောင်ကကြိုဆိုလိုက်ပြီးတော့အမေရိကန်ပြည်ထောင်စုဟာအမှန်တရားနဲ့တရားမျှတမှုအတွက်ဆောင်ရွက်လိုတယ်ဆိုတာကိုတက်တည်ပြလိုက်တာပဲလို့ပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့သမ္မတနီကီဟီလီရဲ့ဥဆောင်မှုတွေကိုလည်းသူကျေးဇူးတင်တဲ့အကြောင်းအစ္စရေးသမ္မတကပြောပါတယ်။အစ္စရေးပါဝင်လူခွင့်ရေးချင်းနေဆိုးရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေအကျဉ်းချင်းရှိလာခဲ့ပြီးတော့နောက်ပိုင်း58နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီတွေကနေပြီးတော့အမေရိကန်နှုတ်ထွက်ကောင်းနှုတ်ထွက်မယ်လို့ပြီးခဲ့တဲ့နှစ်တုန်းကချင်းချောက်ပြောဆိုထားခဲ့တာရှိပါတယ်အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်လာခဲ့ကြသူတွေကမိသားစုဝင်တွေကိုမိဘနေတဲ့သားသမီးတွေတီးခြားစီခွဲထားမှုတဲ့မူဝါဒနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြီးအကဲဇာယီအယ်ဟူဆိန်ကတင်းနာနေတုန်းကအမေရိကန်ကိုအပြစ်တင်ရှုံချခဲ့ပါတယ်ဒီအကြောင်းပြည်စုံကိုဒေါ်လာတန်ကကြားခဲ့မှာတင်ဆက်ပေးဦးမှာပါ
အမေရိကန်နိုင်ငံကိုတင်ပို့တဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာအမျိုးအစားတိုးပြီးသွင်းကုန်ခွန်တွေကိုကောက်မယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ထင်ချောက်မှုကအလွန်အမင်းဖိအားပေးမှုအချက်ကင်မှုဖြစ်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပြီးဒါကိုလက်တုံပြန်ပြီးဆောင်ရွက်မယ်လို့လည်းထင်ချောက်လိုက်ပါတယ်။အမေရိကန်နည်းပညာနဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်ပြီးတရုတ်ဘက်ကလောက်ရတွေပြောင်းဖို့အတွက်ငြင်းဆန်းနေမယ်ဆိုရင်တရုတ်သွင်းကုန်နောက်ထပ်ဒေါ်လာဘီလျံ200ဘူးပေါ်မှာသွင်းကုန်ခွန်တွေကိုချမှတ်မယ်လို့သမ္မတထရန့်ပြောကြားခဲ့တာကိုတရုတ်အစိုးရကအင်ကာနီမှာပဲတုံ့ပြန်ပြောကြားလိုက်ပါဖြစ်ပါတယ်။သွင်းကုန်ခွန်100ရာခိုင်နှုန်းကောက်ခံမဲ့နောက်ထပ်ဒေါ်လာ200ဘီလျံဘူတန်ဘူးရှိတဲ့တရုတ်ပစ္စည်းတွေစည်ရင်းကိုထုတ်ပြန်ဖို့အတွက်သမ္မတကကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်စာကိုညွှန်ကြားထားတာဖြစ်ပါတယ
်။ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတစ်ဝှမ်းမှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့တပ်ဖြတ်မှုတွေကြောင့်လူဦးရေ 68.5% သန်းဟာအိုးအိမ်တွေစွန့်ခွာထွက်ပြေးနေကြရတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောလိုက်ပါတယ်။ UNHCR မဟာမင်းကြီးဖီလီပိုဂရန်ဒီက2019ခုနှစ်အတွက်အခုနောက်ဆုံးရရှိထားတဲ့အိုးအိမ်စွန့်ခွာထွက်ပြေးရသူလူဦးရေအတွက်ကိုမနေ့တုန်းကပဲဂျနီဗာမှာသတင်းတောက်တွေကိုပြောခဲ့တာပါလူဦးရေ16တန်းကျော်ကပြီးခဲ့တဲ့နှစ်တွင်းနေရာရွှေ့ပြောင်းမှုအသစ်တွေဖြစ်ခဲ့တယ်လို့ဆိုပါတယ်ကမ္ဘာဒုက္ခသည်တွေရဲ့85ရာခိုင်နှုန်းဟာဆင်းရဲတဲ့နိုင်ငံတွေဒါမှမဟုတ်အလဲလက်တန်းဆင့်ဝင်ငွေရှိတဲ့နိုင်ငံတွေကဖြစ်တယ်လို့ UNHCR အဖွဲ့ကပြောဆိုထားပါတယ
် PUA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းစကရက်နာဘူဂနာဟာကသူ့အနေနဲ့မြန်မာနိုင်ငံတွင်းကနိုင်ငံတကာအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ရေးအပါဝင်စစ်ဖြစ်ပွားနေစေကချင်ရှမ်းနဲ့နိုင်ငံရေးစိန်ခေါ်မှုအချက်တဲတွေဒါနောက်ပြီးတော့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကနေပေါင်းကူးတရားအသွင်နဲ့ညှိနှိုင်းဖြေရှင်းမှာဖြစ်တယ်လို့အင်ကာနေမှာပဲပြောကြားလိုက်ပါတယ်။ဒါအပြင်နေပြည်တော်မှာအခြေစိုက်ရုံကန်ဖွင့်ပြီးတော့မြန်မာရေးကိုထဲထဲဝင်ဝင်အနီးကပ်လေးလာဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံရဲ့အကြက်ခတ်ပုဂ္ဂိုလ်တချို့နဲ့တီးတန့်တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ်ဧပြီလနှောင်းပိုင်းမှာစတင်တာဝန်ပြည့်တာခံခဲ့ရတဲ့ Miss Bugna ဟာဂျွန်လ7ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးဂျွန်လ13ရက်နေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒါ့အပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နှိုင်းနဲ့လည်းဂျွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။တနင်္ဂနွေနဲ့တနင်္လာနေ့တွေမှာတော့ Miss Bugna ဟာရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။သူဟာမြန်မာနိုင်ငံခီးစဉ်ပြီးဆုံးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခီးဆက်มาဖြစ်ပါတယ်
။မုတ်ပင်နယ်တွင်းရေမိုးကြီးရေရှမ်းမှုတွေကြောင့်လူ9400ထက်မနည်းအိုးအိမ်စွန့်ခွာခဲ့ကြရတယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တရုတ်ဆင်ဟွာသတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။မော်လမြိုင်မှုတုံချိန်မရောတံဖြူစရက်ရေးနဲ့ပေါင်မြို့တွေမှာရေဘေးတင်နေတာပါ။စာတင်ကျောင်းတွေဖျားစီရီပထိုးတွေနဲ့လူနေအိမ်ကြီးအမြောက်များထိခိုက်ပျက်စီးကြည့်ရပြီးတော့အဲ့ဒီရေပေးချောက်ကြက်ငွေ644တန်းလောက်ပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်ဒီထိုင်းဘက်ခြမ်းကမေလဒုက္ခသည်စခန်းမှာလဲဇွန်လ18ရက်နေ့တုန်းကတောင်ကျရေတွေကြောင့်ဒုက္ခသည်အင်ဂျီ100ကျော်ရေမြုပ်ပျက်စီးခဲ့ရပါတယ်မော်လမြိုင်နဲ့ဒီမွန်ပြည်နယ်အတွင်းကရေကြီးတဲ့အဖြစ်ဖြစ်ဟာနှစ်ပေါင်း40အတွင်းမှာအဆိုးအဝါဆုံးကြုံရတဲ့အခြေအနေတွေလည်းဖြစ်ပါတယ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဂျနီဗာခြေဆိုင်အဖွဲ့ဝင်48နိုင်ငံပါလူခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းအင်ကာနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ်အခုလိုနှုတ်ထွက်ရတာဟာအစ္စရေးအပေါ်လူခွင့်ရေးကောင်စီမှာမကြာခဏဝေဖန်မှုတွေလုပ်ခဲ့ကြတယ်လို့အဖွဲ့ဝင်နိုင်ငံတွေမှာလည်းလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေပါဝင်နေတဲ့အတွက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟာလီကပြောပါတယ်အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပေးပါမယ်
2006ခုကစတင်ဖွဲ့စည်းခဲ့တဲ့ဂျနီဗာခြေဆိုင်လူခွင့်ရေးကောင်စီမှာ မေရိကန်ပြည်ထောင်စုကတနှစ်ကြာကြာမကျေနပ်ချက်တွေသတိပေးချက်တွေပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီတို့အင်္ဂါနေ့ကပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ကြတာဖြစ်ပါတယ်ဖွဲ့ဝင်48နိုင်ငံပါတဲ့လူ့ခွင့်ရေးကောင်စီဟာကြောင်သူတော်ဆံပြီးအစ္စရေးအပေါ်ခွဲခြားဆက်ဆံမှုပြတ်တာခဲ့တယ်လို့ဝင်ကြီးပွန်ပီယိုကပြောခဲ့ပါတယ
်လူ့ခွင့်ရေးကောင်စီဟာလူ့ခွင့်ရေးကိုကာကွယ်စောင့်ရှောက်ရမှာတိတ်ကိုအားနေပါတယ်ပိုဆိုတာကလူ့ခွင့်ရေးကောင်စီဟာကြောင်သူတော်ဆံပြီးတော့ကမ္ဘာမှာအဆိုးဆုံးလူ့ခွင့်ရေးချိုးဖောက်မှုတွေကိုဥပိ္ပခါပြုနေတာတွေ့ရတယ်လို့ကောင်စီထဲမှာလည်းကမ္ဘာပေါ်ကလူ့ခွင့်ရေးချိုးဖောက်မှုအများဆုံးနိုင်ငံတွေအဖွဲ့ဝင်အဖြစ်ပါဝင်နေတာကိုတွေ့ရပါတယ်လူ့ခွင့်ရေးကောင်စီကအကာအကွယ်မပေးတဲ့အပြင်လူ့ခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်ပေးနေတဲ့အတွက်ကြောင့်မလို့အပြောင်းလဲတွေပေါ်ဆောင်တဲ့နေရာမှာအဟန့်တာဖြစ်စေပါတယ
်ဒါအပြင်လူ့ခွင့်ရေးကောင်စီမှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတချို့ဟာလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေဖြစ်ပြီးအစ္စရေးနိုင်ငံအပေါ်လည်းတစ်ဖက်တကျဆက်ဆံခဲ့တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ
် A mere look around the world today demonstrates that the council has failed in its stated objectives.
ဒီနေ့ကဘာကြီးရဲ့ခြေနေတွေကိုကြည့်ချင်းအဖြစ်လူ့ခွင့်ရေးကောင်စီရဲ့လှုပ်ဆောင်ချက်ဟာမအောင်မြင်ဘူးဆိုတာကိုတွေ့ရပါမယ်။ကောင်စီအဖွဲ့ဝင်တွေမှာအာဏာရှင်ဆိုးရတွေလူ့ခွင့်ရေးချိုးဖောက်ဆောင်နိုင်ငံတွေဖြစ်တဲ့တရုတ်၊ကျူဘာ၊ဗင်နီဇွဲလားစသဖြင့်ပါဝင်နေပါတယ်။လှုပ်ဆောင်ချက်တွေကလည်းမမျှတပါဘူး။နိုင်ငံတွေအချင်းချင်းကြားမှာပူးပေါင်းကြံစီပြီးတော့ထိခိုက်အောင်လှုပ်ဆောင်တာတွေတွေ့ရပါတယ်။အတိအကျမှတ်တမ်းတွေအရလည်းအစ္စရေးပေါ်မှာခွဲခြားဆက်ဆံတာကိုတွေ့ရပါတယ်။လူ့ခွင့်ရေးကောင်စီဖွဲ့စည်းခြင်းကစပြီးတော့ကောင်စီနေနဲ့အစ္စရေးကိုဖြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တွေချမှတ်တာဟာကျန်တဲ့ကမ္ဘာနိုင်ငံအလုံးပေါင်းပေါ်မှာချမှတ်တာထက်ပိုပြီးတော့များနေတာကိုတွေ့ရပါတယ်
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီကလည်းအဲ့ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ကောင်စီကနေအမေရိကန်နှုတ်ထွက်ရခြင်းအကြောင်းရင်းနှစ်ရပ်ကိုရှင်းပြခဲ့ပါတယ်
။ Many of these countries argue that the United States should stay on the human rights.
ဒီမှာကတော့ဖွဲ့ဝင်နိုင်ငံတွေအနေနဲ့မလွတ်လပ်တဲ့နိုင်ငံတွေပါဝင်နေပါတယ်။သူတို့ကကောင်စီကိုထိရောက်စွာမလုပ်ဆောင်စေချင်ပါဘူး။တိခါရှိတဲ့လေးစားရတဲ့ကောင်စီဟာဒီနိုင်ငံတွေအတွက်အန္တရာယ်ရှိတာဖြစ်ပါလေ။ဒါကြောင့်ဒီလိုမျိုးလေးစားထိရောက်တဲ့ကောင်စီမျိုးမဖြစ်ရလေအောင်သူတို့ကခံတားခဲ့ကြတာပါလို့နီကီဟေလီကပြောသွားတာဖြစ်ပါလေ။ဒါအပြင်ကောင်စီအဖွဲ့ဝင်တွေကိုကြည့်ရင်ရုရှား၊တရုတ်၊ကျူဘာနဲ့ဗင်နီဇွီလာတို့ဟာလူ့ခွင့်ရေးကောင်စီပြုပြင်ပြောင်းလဲဖို့အမေရိကန်ရဲ့ကြိုးပမ်းမှုကိုပြီးခဲ့တဲ့တစ်နှစ်ပတ်လုံးနှောက်ရှေဟန်တာခဲ့ကြတာဖြစ်တယ်လို့လည်းသမ္မတကြီးဟေလီကရှင်းပြခဲ့ပါတယ်။ဒုတိယနှုတ်ထွက်ရခြင်းအကြောင်းကပိုပြီးစိတ်ပျက်စရာကောင်းတယ်လို့လည်းသမ္မတကြီးကပြောပါတယ်
။ There are several countries on the Human Rights Council who do share our values. Many of them strongly
လူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ဟာကျမတို့နဲ့စံတန်ဖို့တွေတူကြတာတွေ့ရပါတယ်။အများစုကကျမတို့ကောင်စီမှာဆက်နေကြဖို့တိုက်တွန်းခဲ့ကြပါတယ်။ကောင်စီမှာအနိုင်ကျင့်ခံကြရတာတွေအတွက်သူတို့ကမျက်နှာပူခဲ့ကြပါတယ်။ကျူဘာ၊ဗင်နီဇွဲလား၊ကွန်ဂိုအစရှိတဲ့ကောင်စီမှာပါဝင်တဲ့နိုင်ငံတွေရဲ့ကြောင်သူတော်ဆံမှုတွေကိုသူတို့ကအမေရိကန်မြင်တယ်လို့ပဲထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ဒါပေမဲ့လို့လေကျမတို့နဲ့ဆန္ဒချက်တွေတူတဲ့ဒီနိုင်ငံတွေဟာလက်ရှိကောင်စီမှာဖြစ်နေတဲ့အခြေအနေတွေကိုစင်ခေါ်ဖို့တတိမရှိခဲ့ကြပါဘူးလို့နီကီဟေလီကပြောသွားတာဖြစ်ပါတယ်။ဒါကြောင့်လေအမေရိကန်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပါတယ
်။ Many of these countries argue that the United States should stay on the Human Rights Council because American
ဒီကောင်စီအဖွဲ့ဝင်အများပြားကအမေရိကန်ကိုလူ့ခွင့်ကောင်စီမှာဆက်နေဖို့ပြောပါတယ်။ကောင်စီမှာအမေရိကန်ပါဝင်ခြင်းအဖြစ်ဂုဏ်သိက္ခာရှိလို့ဖြစ်တယ်လို့ယူဆကြပါတယ်။အဲ့ဒီအချက်ကကျမတို့ကောင်စီကနေနှုတ်ထွက်ရတဲ့အဓိကအချက်ပါပဲလူ့ခွင့်ရေးကောင်စီကလူ့ခွင့်ရေးကိုလေးစားလိုက်နာတဲ့နိုင်ငံတွေကိုတိုက်ခိုက်ပြီးလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုကာကွယ်နေမယ်ဆိုရင်အမေရိကန်ပြည်ထောင်စုကဒီလိုအဖွဲ့အစည်းကိုဘယ်လိုမှထောက်ခံမှုမပြနိုင်ပါဘူးလို့တမချီဟေလီကပြောသွားတာဖြစ်ပါတယ်လူ့ခွင့်ရေးကောင်စီကနေအမေရိကန်ကအခုလိုနှုတ်ထွက်တာဟာခုတစ်ချိန်မှလည်းမဟုတ်ပါဘူးသမရဟောင်းဂျော့ဂျ်ဘူဘုရှ်လက်ထက်ကလည်းလူ့ခွင့်ရေးကောင်စီကို၃နှစ်ကြာဝိုင်းကျင်ခဲ့ပြီးတဲ့နောက်သမရဘရက်အိုဘားမားလက်ထက်ကျမှသာပြန်လဲကောင်စီအဖွဲ့ဝင်ဖြစ်လာခဲ့တာဖြစ်ပါလိမ့်ရှင်
။ဒေါ်လှလတမ်းပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့စစ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2019ခုနှစ်အတွင်းအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့ ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရိုဟင်ဂျာဒုက္ခသည်က9သိန်းလောက်ရှိပြီးပြည်တွင်းအိုးအိမ်ရွှေ့ပြောင်းနေထိုင်ရသူပေါင်းကကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမှာ3သိန်းလောက်ရှိနေပါတယ်ဒီအကြောင်းပြည်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်2019ခုနှစ်အတွင်းကမ္ဘာတစ်လွှာအိုးအိမ်ရွှေ့ပြောင်းမှုဆိုင်ရာ UNHCR ရဲ့အစီရင်ခံစာဖြစ်တဲ့Global Trends Report on Forced Displacement 2017တဲ့မှာဒုက္ခသည်အရေးအတွက်ကမနစ်က68သန်းခွဲနဲ့အများဆုံးစံချိန်တင်ခဲ့တယ်လို့ဖော်ပြထားတာမို့ဒါဟာ2016ခုနှစ်ကထက်3သန်းကျော်ပိုပြီးများလာတာဖြစ်ပါတယ်။တစ်နှစ်အတွင်းဒုက္ခသည်အရေးအတွက်တိုးလာမှုအများဆုံးဖြစ်လာတာဟာမြန်မာနိုင်ငံကထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ပြင်တောင်ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာတိုက်ပွဲတွေတိုးလာတာနဲ့ဗင်နီဇွဲလာနိုင်ငံမှာအခြေအနေတွေဖျော်ဖျဲဖြစ်ခဲ့တာကြောင့်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကဒုက္ခသည်အားလုံးရဲ့85%ရာခိုင်နှုန်းဟာအများအပြားဆင်းရဲတဲ့တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးသူတို့အစိုးရတွေကိုယ်တိုင်ကရုန်းကန်နေရတဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ
်။ It should be an element dispelling the perception, the notion that is so prevailing in many countries that the refugee crisis is a crisis. ကမ္ဘာတစ်လွှာချမ်းသာတဲ့
နိုင်ငံတွေမှာဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာဟာဒီဆင်းရဲတဲ့နိုင်ငံတွေကြောင့်ဆိုတဲ့အယူဆကိုနိုင်ငံအများပြားကလက်ခံထားကြတာမို့ဒီလိုအမြင်မျိုးဟာမထားသင့်တဲ့အမြင်ပါတကယ်တော့ဒီလိုမဟုတ်ပါဘူးဆင်းရဲတဲ့နိုင်ငံတွေမှာကဒုက္ခသည်ပြဿနာကိုအများဆုံးဆက်ပြီးတော့ကြုံနေရတာပါဆင်းရဲတဲ့နိုင်ငံကလူတွေကလည်းနောက်ဆင်းရဲတဲ့နိုင်ငံတွေကိုပြောင်းရွှေ့တာဒါမှမဟုတ်သူတို့နိုင်ငံတွေထဲမှာပဲပြောင်းရွှေ့နေတာတွေရှိနေပြီးတော့တဟာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရတဲ့အနေထားပ
ါဒုက္ခသည်တိုးလာမှုက6နှစ်ဆက်တိုက်ဖြစ်နေတယ်လို့မနစ်ကအိုးအိမ်ပြောင်းရွှေ့ကြတဲ့ဒုက္ခသည်68သန်းခွဲထဲမှာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရသူကသန်း40လောက်ရှိနေတယ်လို့ UNHCR ကပြောပါတယ်ဒါဟာလွန်ခဲ့တဲ့10နှစ်ကတည်းကရာနှုန်း50ပိုများနေတာဖြစ်ပြီးကမ္ဘာဒုက္ခသည်အလုံးရဲ့3ပုံ2ပုံကျော်ဟာမြန်မာနိုင်ငံအပါအဝင်နိုင်ငံ9နိုင်ငံကနေလာရောက်တာလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအစိုးရခန်းစာတင်သွင်းသူ UNHCR Director Ninet Kelly ကပြောပါတယ
် Refugee origins countries that producing the most refugees in the world today 2/3
မှာထွက်ပြေးလာကြတဲ့ဒုက္ခသည်3ပုံ2ပုံလောက်ရှိတဲ့အများဆုံးထွက်ပြေးတဲ့နိုင်ငံက9နိုင်ငံရှိပါတယ်အဲ့ဒါတွေကတော့ Syria, Afghanistan, တောင်ဆူဒန်မြန်မာနဲ့ Somalia နိုင်ငံတွေဖြစ်ပါတယ်
2019ခုနှစ်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရိုဟင်ဂျာဒုက္ခသည်က6,500,500ရှိနေတယ်လို့ UNHCR ရဲ့2019အစိုးရခန်းစာမှာဖော်ပြထားပါတယ်။အများစုကကောက်ဆက်ဘဇာကဒုက္ခသည်စခန်းတွေမှာနေကြပါတယ်။သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့ဒီဒုက္ခသည်တွေဟာနိုင်ငံမဲ့ဖြစ်နေတယ်လို့ခိုကိုးရမဲ့ဒုက္ခသည်တွေဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ကာကွယ်စောင့်ရှောက်မှုကိုအဓိကလိုအပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီရောင်ကြဒုက္ခသည်တွေနေရပြန်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မူကတော့အပြောင်းလဲမရှိပဲဒုက္ခသည်တွေဂုံတိတ်ခါရှိရှိလုံခြုံစိတ်ချဖို့ကိုအဓိကထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရီကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Repatriation of refugees needs to be voluntary and needs to be safe
ဒုက္ခသည်တွေနေရရင်းကိုကုသဘောနဲ့ကိုလုံခြုံစိတ်ချစွာဂုံတိတ်ခါရှိရှိပြန်နိုင်မှုလိုအပ်ပါတယ်အခုလက်ရှိရခိုင်ပြည်နယ်ရဲ့အခြေအနေကဒီလိုအခြေအနေလို့ကျွန်တော်တို့မယုံကြည်ပါဘူး။ဒါပေမဲ့တနေ့မှာတော့ဒုက္ခသည်တွေသူတို့နေရက်ကိုသူတို့ပြန်ချင်နေဆိုရင်သူတို့သဘောပါလို့ပြောသွားတာပါ။မြန်မာနိုင်ငံကနေထွက်ခွာတဲ့ဒုက္ခသည်ဟာ2019ခုနှစ်ဒုတိယနှစ်ဝက်လောက်မှာတဟုန်တိုးများလာတာဖြစ်ပြီးဒုက္ခသည်အုပ်စုတွေထဲမှာသရုပ်ထမြောက်အများဆုံးအုပ်စုဖြစ်တယ်လို့အစိုးရခန်းစာမှာရေးပါတယ်။ဒီဒုက္ခသည်တွေထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတာဖြစ်ပြီးထိုင်းနိုင်ငံမှာမြန်မာဒုက္ခသည်တသိန်းလောက်ရှိနေတယ်လို့မလေးရှားမှာ98,000နဲ့အိန္ဒိယမှာ18,100ကျော်ရှိနေပါတယ်မြန်မာနိုင်ငံတွင်းမှာတိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်2011ခုနှစ်ကစပြီးအခုထိပြည်တွင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူကတသိန်းလောက်ရှိနေပါတယ်အများစုကကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေထဲကတောတောင်တွေထဲမှာတောင်တင်နေကြတာဖြစ်ပါတယ်
ဒေါက်ခင်မျိုးသက်ပါရှင် VOA ရဲ့ဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဒီမိုကရေစီစောင့်ဦးတွေခိုင်မာတိုးတက်လာအောင် ဒီမိုကရေစီအတွေ့အမြင်တွေကျေပြန့်လာအောင် NDI အဖွဲ့အနေနဲ့အများကြီးကူညီပေးနိုင်မယ်လို့ယုံကြည်ကြောင်း NDI ဥက္ကဋ္ဌအဖြစ်မကြခင်ကမှရွေးချယ်ခံထားရတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်း Derek Mitchell ကပြောကြားလိုက်ပါတယ်။ကမ္ဘာတစ်ဝန်းကဒီမိုကရေစီအဆောက်အုံတွေပိုပြီးခိုင်မာထည့်ရအောင်ဆောင်ရွက်နေတဲ့ NDI အဖွဲ့အနေနဲ့မြမရေးနဲ့ပတ်သက်လို့ဆက်လုပ်ပေးစရာတွေရှိနေမှာဖြစ်တယ်လို့ VOA နဲ့တီးတက်မေးမြန်းခန်းမှာသူကပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
။ American ခြေဆိုင် National Democratic Institute NDI ရဲ့ဥက္ကဋ္ဌတာဝန်ယူဖို့မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီးဟောင်း Derek Mitchell ကို NDI ပုတ်အဖွဲ့ကရွေးချယ်ခဲ့ပါတယ်။သံအမတ်ကြီး Mitchell အနေနဲ့အနိုင်မဲ့အထောက်ဆောင်ရွက်မှုတွေရှင်းလင်းတဲ့အမြင်တွေနဲ့ NDI အဖွဲ့ကြီးကိုနောက်နှစ်ပေါင်းများစွာဦးဆောင်သွားနိုင်လိမ့်မယ်လို့သူရောဥက္ကဋ္ဌရာထူးကနေအနားယူရောမဲ့ Kenneth Wallock ကပါအခိုင်အမာယုံကြည်တယ်လို့ American နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ NDI အဖွဲ့သဘာပတိ Madeleine Albright ကအကြေညာချက်ထဲမှာပြောကြားထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်မှုကနေဦးသိန်းစိန်အစိုးရအပြောင်းလဲဖြစ်ပြီး American အစိုးရကသံအမတ်အဆင့်ပြန်လည်ထားရှိဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက် Derek Mitchell ဟာမြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီးတာဝန်ကိုယူခဲ့ရပါတယ်။2012ခုနှစ်ကနေ2016ခုနှစ်အထိသံအမတ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာအစိုးရနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထားရှိခဲ့တဲ့အိုဘားမားအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုအကောင့်ထဲပေါ်တဲ့နေရာမှာသံအမတ်ကြီးမစ်ချယ်ဟာအဓိကကျသူတဦးဖြစ်ခဲ့ပါတယ်။သူအနေနဲ့ NDI ရဲ့ယူရချက်အတိုင်းကမ္ဘာတစ်ဝှမ်းဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးပမ်းသွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအပြောင်းလဲအတွက်ကိုလည်းအာရုံစိုက်ဖို့ကြိုးစားမယ်လို့ VOA မြန်မာပိုင်းနဲ့တီးသန့်မေးမြန်းခန်းမှာ NDI ဥက္ကဋ္ဌအသစ် Derek Mitchell ကပြောကြားခဲ့ပါတယ်
။ And you know when it comes to Burma Myanmar it's there's an election coming up
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ဒီမိုကရေစီအပြောင်းလဲတွေကလည်းလုံနေစေရှိသေးတဲ့အတွက်ကျွန်တော်အနေနဲ့မြန်မာအရေးကိုဆက်လုပ်ဖို့အကြောင်းရင်းတွေကတော့ရှိနေမှာပါဒါပေမဲ့ကျွန်တော်မှာတက္ကပါလုံးနဲ့ဆိုင်တဲ့အဓိကတာဝန်တွေကိုယူသွားမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီးတာဝန်ကို၄နှစ်ထမ်းဆောင်ခဲ့ပြီးတော့အပြောင်းလဲတချို့ကိုလည်းကိုယ်တိုင်မြင်ခဲ့ရသူတယောက်အနေနဲ့လက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေရပ်တန့်နေတယ်လို့သုံးသပ်နိုင်သလားလို့မေးတဲ့အခါမှာတော့
Well, you know, these things don't go at a steady pace sometimes. It's very difficult. Democracy is not easy.
အပြောင်းလဲတွေကတခါတလေကြာလို့ရှိရင်ပုံမှန်နှုံးနဲ့သွားနေတာမျိုးမဟုတ်ပါဘူး။တိတ်ခက်ခဲပါတယ်။ Democracy ဆိုတာမလွယ်ပါဘူး။စိတ်ဓာတ်အမြင်သစ်တွေလိုအပ်ပါတယ်။လူမှုဝန်းကျင်ထဲမှာယုံကြည်မှုရှိဖို့လိုအပ်ပါတယ်။ငြိမ်းချမ်းမှုလိုအပ်တယ်။ခေါင်းဆောင်မှုပိုင်းခိုင်မာဖို့လိုသလိုအောက်ခြေကလည်းလုံပိုင်ခွင့်ရှိဖို့အရေးကြီးပါတယ်။လောဆယ်မြန်မာနိုင်ငံမှာဒါမျိုးတွေကမရှိဘူးဖြစ်နေပါတယ်။စိတ်ရှည်ဖို့တော့လိုပါတယ်ဒါပေမဲ့တိတ်အကြာကြီးစိတ်ရှည်စောင့်နေလို့လည်းမဖြစ်ပါဘူးဒီမိုကရေစီတိုးတက်မှုတွေရှိလာဖို့လည်းမျှော်လင့်ထားရမှာပါလွန်ခဲ့တဲ့9နှစ်10နှစ်ကမြန်မာနိုင်ငံနဲ့ကျွန်တော်စတင်ထိတွေ့ဆက်ဆံခဲ့တဲ့အချိန်ကတည်းကဆိုင်တော့တိုးတက်လာပါတယ်ဒီတက်ပို့ပြီးတော့တိုးတက်နိုင်တယ်လို့လည်းထင်ပါတယ်အနာဂတ်မှာနောက်ကိုပြန်ဆုတ်သွားတာထက်ရှေ့ကိုဆက်တိုးသွားတာမြင်ရဖို့မျှော်လင့်ပါတယ
်ရခိုင်ပြည်ထောင်စုဟာမြန်မာဒီမိုကရေစီရေတိုးတက်ဖို့အဟံအတားတစ်ခုလိုဖြစ်နေပါသလားလို့မေးတာကိုတော့NDI ဥက္ကဋ္ဌအသစ် Mr. Mitchell ကအခုလိုဖြေပါတယ
် Well you know the US civil rights activist Martin Luther King used to say that injustice anywhere is a threat to justice everywhere
တနေရမှာတရားမျှတမှုမရှိရင်နေရာတိုင်းကတရားမျှတမှုကိုချိမ့်ချောက်နေတယ်လို့ American ပြည်သူလူခွင့်လှုပ်ရှားသူ Martin Luther King ကပြောခဲ့သလိုပါပဲရခိုင်ပြည်နယ်မှာဖြစ်နေတာတွေနဲ့မွတ်စလင်တွေမှမဟုတ်ပဲရခိုင်နေအပါဝင်လူသိမ်းနဲ့ချီကြုံနေရတဲ့လူသားပေးဒုက္ခပြဿနာကိုကောင်းကောင်းမကင်တွယ်နိုင်ဘူးဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်အတွက်လည်းကောင်းမှာမဟုတ်ပါဘူးကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေနဲ့မြန်မာတနိုင်ငံလုံးမှာကြေကွဲစရာအဖြစ်တွေစိတ်တမ်းရာရစေတဲ့အဖြစ်တွေရှိကြတာမျိုးဆက်နဲ့ချီပြီးတော့ရှိနေပါပြီရခိုင်ပြည်ထောင်စုကတော့နောက်ဆုံးဖြစ်တဲ့ကိစ္စပါနိုင်ငံထဲမှာဒီလိုတရားမမျှတတဲ့ကိစ္စကြီးရှိနေမယ်ဆိုရင်နိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီလူပောင်အတွက်ကြီးမားတဲ့အဟံတားကြီးဖြစ်နေမှာသိကြပါတယ်
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကြော်လွှားနိုင်အောင် NDI အနေနဲ့ရောဘယ်လိုကူညီသွားနိုင်မှာပါလဲ
NDI you know I think that we've done work with the parliament in the past that's what they've focused on
မြန်မာနိုင်ငံမှာ NDI အနေနဲ့အရင်ကလွှတ်တော်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့ဒီမိုကရေစီအဆောက်အုံတွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီအတွင်းမြင်တွေကျေပြန့်လာအောင်နိုင်ငံထဲမှာနောက်ထပ်ခြေကွဲစရာတွေထပ်ပြီးတော့မဖြစ်အောင် NDI အနေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အများကြီးကူညီပေးနိုင်လိမ့်မယ်လို့လည်းထင်ပါတယ်။လူသားချင်းစာနာစရာဘေးဒုက္ခတွေရှိနေရင်နိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်မှုတိတ်ကိုခက်ခဲပါတယ်
။တန်အမတ်ကြီး Derek Mitchell အနေနဲ့ NDI ဥက္ကဋ္ဌတာဝန်ကိုစက်တင်ဘာလ4ရက်နေ့ကနေစတင်တာဝန်ယူသွားမှာဖြစ်ပါတယ်။ NDI ဟာ
ပြည်သူတွေရဲ့ပါဝင်မှုအစိုးရအဖွဲ့တွေရဲ့ပွင့်လင်းမှုတာဝန်ခံမှုကနေကမ္ဘာတဝန်းကဒီမိုကရေစီအစအုံတွေပို့ပြီးတော့ခိုင်မာထိရအောင်ဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက် NGO အဖွဲ့အစည်းဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ဆက်သွယ်မေးမြန်းခဲ့တာပါ။ဒီကနေ့အတွက်နောက်ဆုံးနားဆင်ရမယ့်သတင်းလွှာမှာတော့ဇွန်လ19ရက်နေ့ကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာဂျပန်အသင်းကကိုလံဘီယာအသင်းကို2-2နဲ့အနိုင်ရလိုက်တာကြောင့်ဘောလုံးလောကမှာတအံ့တောဖြစ်ခဲ့ရပါတယ်။ဂျပန်အသင်းရဲ့အရေးသွေးကိုလည်းကမ္ဘာကသတိထားမိလိုက်ပါတယ်။ဂျပန်အသင်းထိုက်ထိုက်တန်တန်နဲ့အနိုင်ရလိုက်တာလို့မြမလက်ရွေးစင်ဘောလုံးသမားဟောင်းတူဦးကပြောပါတယ်။ဂျပန်နိုင်ငံမှာလည်းမနေ့ညကဘောလုံးပရိသတ်တွေအကြီးအကျယ်ပျော်ရွှင်ပြီးအောင်ပွဲခံခဲ့ကြတဲ့အကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးပြောပြပါမယ်
။ဂျပန်နဲ့ကိုလံဘီယာကစားကြမယ့်ပွဲကိုအများစုကြိုတင်ခန့်မှန်းထားကြတာကကိုလံဘီယာပဲနိုင်မယ်မနိုင်အောင်သေးကြမယ်လို့တွက်ခဲ့ကြတာပါ။ဂျပန်အသင်းကအာရှအသင်းတွေထဲမှာထိပ်တန်းအသင်းတစ်ခုဖြစ်တဲ့ဆိုပေမဲ့FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အဆင့်သတ်မှတ်ချက်တွေအရကိုလံဘီယာကအဆင့်16ဂျပန်ကအဆင့်61မှာရှိနေတာပါဒါကြောင့်လဲ2-2နဲ့ဂျပန်အသင်းကကိုလံဘီယာကိုအနိုင်ရလိုက်လို့ကမ္ဘာဘောလုံးပြိုင်ပွဲတွေအတွက်တအံ့တော်ဖြစ်စေခဲ့တာပါအဲ့တော့ဂျပန်ပြိုင်ပွဲတွေမင်းညားကအောင်ပွဲခံနေကြတဲ့အတန်းမှာမြို့ကြီးတွေကလူစီကားတဲ့နေရာတွေမှာဂျပန်ပြိုင်ပွဲတွေစုဝေးပြီးတော့ရုံးမြင့်တန်ညာကတိုက်ရိုက်ထုတ်လွှင့်တဲ့ကမ္ဘာဖလားဘောလုံးပွဲကိုဝိုင်းပြီးတော့အားပေးနေခဲ့ကြတာပါကိုလံဘီယာအသင်းဟာဂျပန်အသင်းကိုရှော့တွက်ခဲ့ပုံရတယ်လို့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြမလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကယူဆပါတယ
်ကိုလံဘီယာကြည့်မယ်ဆိုကိုင်းနဲ့ဝင်လာတဲ့အချိန်မှာကြည့်လိုက်တယ်သူတို့ကအားလုံးကလွတ်လွတ်လပ်လပ်မြင်းမြင်းကြွကြဖြစ်နေတယ်သူတို့ရဲ့သဘောတော့ဒီဂျပန်အသင်းပေါ့ဗျာအာရှအသင်းကိုဘယ်ချိန်ကစားစားနိုင်လို့ရတယ်ဆိုတော့စိတ်ကြီးဝင်နေတာမျိုးကျွန်တော်အမြင်ကိုကျွန်တော်ပြောပြတာနော်ဝင်နေတာကိုတွေ့ရတယ်ဂျပန်အသင်းကဖွင့်ကစားတယ်အတင်းဝင်အတင်းတိုက်ကစားတယ်စီစီလုံးလည်းရှိတယ်နောက်ပြီးလူငယ်တွေအများစုဖွဲ့စည်းထားတယ်အဲဒါပေမဲ့မတင်ပါပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်ပန်နတီပေးလိုက်ရတယ်အပန်နတီပေးလိုက်ရင်သူ့အဝါကတ်လောက်ပဲပြမှာတင်တာဒီကပ်ပေါ့နော်ဒါကတော့မဖြစ်သင့်ဘူးပေါ့လေဘာကြောင့်ပထမဆုံးပွဲမှာဝင်နေပေးလိုက်ရတယ်လေအဝါကတ်လောက်နဲ့ပေးရပါတယ်အာရှအပြင်စပြီးနိုင်တဲ့အတွက်ကတော့ကျွန်တော်တို့အာရှလူမျိုးဆိုတော့လည်းအဲ့နဲ့တော့ဂုဏ်ယူတာပေါ့ဗျာ
ဆိုတော့ဒီပွဲမှာဂျပန်ကထိုက်ထိုက်တန်တန်နဲ့နိုင်ခဲ့တာလားကံကောင်းလို့နိုင်ခဲ့တာလားခင်ဗျာ
သူ့ဘက်ကလည်းသူ့မြေကိုယ့်ဘက်ကလည်းသူ့မြေဂျပန်လည်းအနေဆုံး3-4ဂိုးလောက်တော့အများဆုံးရတယ်ကိုလံဘီယာလည်းဒီလိုပဲ2-3ဂိုးလောက်တော့အများဆုံးရနေတယ်ဒါပေမဲ့ဂိုးသမားကာကွယ်တဲ့နောက်တန်းဖြတ်ထုတ်တာတွေနဲ့ဂိုးလွဲထော်တာတွေနဲ့ပေါ့နော်ကြည့်မယ်ဆိုရင်ဂျပန်ဒီပွဲကထိုက်ထိုက်တန်တန်နိုင်တဲ့ပွဲလို့ပဲကျွန်တော်သတ်မှတ်မှာပေါ့နော
်ကိုလံဘီယာအသင်းကဂျပန်နဲ့ရှင်မယ်ဆိုရင်သူတို့ရဲ့ခြေကအတွေ့အကြုံရောအစဉ်လာရောကရှိခဲ့တဲ့အသင်းကဘလို့ဖြစ်တာလဲဒီပွဲမှာ
အိုလံပီယက်လည်းကြိုးစားတယ်ဒါပေမဲ့ဘောလုံးကန်လွဲတာတို့ကန်ခြေတာတို့ဂျပန်နောက်တန်းရဲ့ချက်ထုတ်မှုတွေပေါင်းတာတို့ကိုသမားကာကွယ်မှုတွေကောင်းတဲ့အခါကျတော့သူတို့ထင်တယ်လို့မပေါက်ခဲ့ဘူးသူတို့ထင်ထားတယ်ဂျပန်ကိုပဲချင်းတရင်ထုတ်ထားကြတာနိုင်မယ်ဆိုတဲ့အသင်းကိုရှုံးသွားတဲ့အတွက်စိတ်မှန်းသာကုလို့သူတို့ရပါလိမ့်မယ
်ဆိုတော့ကိုရင်ထွေးနေနေဘလို့ခံမှန်းလဲဂျပန်အသင်းရဲ့အလားလား
အာရှသူဘောလုံးသမားတွေရဲ့ရဲ့အမောင်းကနာကိုကြိုးစားမှုအနာမျိုးတွေကယူရိုပီယန်အသင်းတွေနဲ့ချင်းလိုက်တဲ့ခါကျတော်တော်ကြီးကိုကွာခြားတာတွေ့ရတယ်ဗျာကျွန်တော်အာရှလူတွေလူဘောလုံးသမားတွေကပူပူညံ့ညံ့ကလေးတွေကိုဂျပန်မှာလည်းကြီးတယ်ပူပူညံ့ညံ့ကလေးတွေဒါမဲ့ကျိုးကျိုးဆဆကစားသွားတယ်ဒါမဲ့ယူရိုပီယန်တို့အသင်းတွေကျွန်တော်တောင်ပြီးကလို့အသင်းတွေနဲ့တွေ့တဲ့ခါကျရင်တော့ကြိုးစားရင်ကြိုးစားသလောက်တော့ဖြစ်လာမှာပေါ့ဒါမဲ့အများဆုံးမျှော်လင့်လို့ရတာဒုတိယအဆင့်လောက်ထိပဲကျွန်တော်တို့မျှော်လင့်ရပါတယ်ဗျာ
အုပ်စု H ကဂျပန်အသင်းနဲ့ဆီနီဂယ်အသင်းတို့ဇွန်လ24ရက်နေ့ကြာလို့ရှိရင်ကစားဖို့ရှိနေပါတယ်စနဂါလ်တင်ဟာဆိုလို့ရှိရင်အာဖရိကတိုက်ကဘောလုံးအသင်းတွေထဲမှာထိပ်တန်းအသင်းတစ်ခုဖြစ်တာကြောင့်ဒီပွဲကလည်းကြည့်ကောင်းမဲ့ပွဲတစ်ခုဖြစ်လိမ့်မယ်လို့ယူဆရပါတယ်
။ကိုကျော်အောင်လွင်ပါရှင်။ဒီကနေ့မနေ့စပိုင်းဆိုင်ရာချွေးမှုဖြစ်တဲ့အတွက် Facebook ကဓာတ်ရိုက်ထုတ်လွှင့်မှုကိုမထုတ်လွှင့်ပေးနိုင်တဲ့အပေါ်အနူးညွတ်တောင်းပန်အပ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24ကီလိုဟတ်စ်12133ညလိုင်းဒိုမီတာ40ကီလိုဟတ်စ်4443ညလိုင်းဒိုမီတာ58ကီလိုဟတ်စ်5809နဲ့လိုင်းလက်မီတာ190ကီလိုဟတ်စ်1505တို့ကနေဆက်ပြီးတင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းနဲ့အတူအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ့်အပြင်အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်တင်ဆက်တဲ့အခါမှာတော့
တော်လေးတော့ဒါဗမာပြည်အနေနဲ့ရက်ခတ်မှုဟာတကဘာလုံးဖြစ်နေတဲ့ကိစ္စပေါ့နော်ကဘာကြီးပုံရိပ်မှုကြောင့်ဒါဒီဥပဒေဖောက်ပြန်တဲ့အထဲမှာဒါဗမာပြည်ရဲ့
အပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာကြောင်းစောင်းပါတွေကိုမူရင်းအာပေါ်မပြည့်ဒေါ်လှလှတန်းနဲ့အတူတင်ဆက်ပေးထားပါတယ်ရှင
်ဇွန်လ20ရက်နေ့မှာကြက်ရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့ကိုရည်စူးပြီးThe Daily Star သတင်းစာမှာရူဝင်ဂျာပြဿနာအဖြေရှာရေးနဲ့ပတ်သက်လို့နိုင်ငံတကာလူ့အဖွဲ့အစည်းကမှတ်ချက်တင်ဆန့်သက်ခံရမှာဖြစ်တဲ့ဆိုတဲ့ကောင်းကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာတက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးပါမခ LR Abrago တွေ့ဆုံမိမြန်းမှုကနေကောက်နှုတ်တင်ပြလိုပါတယ်။2019ဩဂုတ်လကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ရူဝင်ဂျာဒုက္ခသည်တွေကိုပြန်လည်ခံမယ်ဆိုတဲ့မြန်မာအစိုးရကပေးတဲ့ကတိကိုယုံကြည်ဖို့အကြောင်းရှိတာကဒုက္ခသည်တွေပြန်နှံ့ရေးအတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်အနေထားဖန်တီးပေးတာကိုမတွေ့ရတဲ့အပြင်ပြစ်မှုကျူးလွန်သူတွေကိုလည်းအရေးယူအပြစ်ပေးခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ပမော့ခကထောက်ပြထားပါတယ်။တစ္ဆိုင်ရာနှစ်နိုင်ငံကြား MOU စာချုပ်လော်ရီလက်မှတ်ရေးထိုးယူနေမှပြီးပဲကုလသမဂ္ဂအပါအဝင်ကျွမ်းကျင်ပညာရှင်တွေတန်းကဤပညာနှင့်အထောက်ပံ့ငွေတွေကိုရယူပြီးလှူဆောင်ဖို့လိုအပ်တဲ့အပြင်ပြဿနာကိုပေါ်ပေါက်စေခဲ့တဲ့ root cause အခြေခံအကြောင်းရင်းတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တဲ့အကြောင်းမြန်မာအစိုးရကကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်မပြုတဲ့အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဇိုင်ဒ်အယ်ဟူစိန်38ကြိမ်မြောက်လူအခွင့်ညီလာခံမှာထောက်ပြခဲ့တဲ့အတိုင်းပြည်ပခဖြစ်ပွားရာဒေသတွေမှာလူအခွင့်ရေးစောင့်ကြည့်မှုတွေကိုရေရှည်မလုပ်နိုင်ပဲဌာနေကိုဒုက္ခသည်တွေပြန်ပို့နိုင်မှာမဟုတ်တဲ့အကြောင်းပြောကြားချက်ကိုလည်းတွေ့ဆုံမိ мян ကမှပေါ်ပြထားပါတယ်။နိုင်ငံတကာလူ့အဖွဲ့အစည်းအနေနဲ့ကုလသမဂ္ဂဗဟိသင်စာတမ်းကြီးအရာရောနိုင်ငံတကာလူ့အခွင့်အရေးစောင့်ရှောက်ရေးစနစ်တွေအရာရောနိုင်ငံတကာလူ့အဖွဲ့အစည်းမှတာဝန်ရှိတဲ့အကြောင်းသတိပေးဖို့လိုတဲ့အကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီအစရှိတဲ့နိုင်ငံတွေကလွှတ်တော်အမတ်တွေကစိတ်ဝင်စားမှုတွေပြသခဲ့ကြသလိုကုလသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံးတို့ကလည်းစိုးရိမ်မကင်းဖြစ်မှုတွေထုတ်ပေါ်ပြောကြားပြီးအရေးယူဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အတွက်ကြောင့်လေဘင်္ဂလားဒေ့ရှ်ဘက်ကဒီအရေးယူဆောင်ရွက်မှုတွေမှာပါဝင်လုဆောင်တင့်ကျင်တက်ပြီလို့ပမော့ခရဲ့ဖြေကြားချက်များကို The Daily Star ဂျင်းစာနဲ့တွေ့ဆုံမိ мян ကမှဖော်ပြထားပါတယ်
အခုဆက်လက်ပြီးဇွန်လ16ရက်နေ့ထုတ် Bangkok Post မှာ Negin Paul Kip Gang ရေးသားထားတဲ့နိုင်ငံတကာစိတ်ဝင်စားနေတဲ့ Rohingya ပြဿနာမြန်မာမတိကြိုးကြွန်ပြုနေလို့မရတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့အဆောင်မကိုကောက်နှုတ်တင်ပြလိုပါတယ်။ရခိုင်ပြည်နယ်ကမနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရဖွဲ့စည်းမယ်လို့မြန်မာအစိုးရကမေလ31ရက်နေ့ကကြေညာခဲ့ပါတယ်လို့အဆောင်မကိုအစချီရေးသားထားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့ထင်မြင်ကြောင်းအချက်၃ချက်ကိုကိုးကားပြီးဆောင်းမရှင်ကဆိုပါတယ်။ပထမအချက်ကတော့ပြီးခဲ့တဲ့ဩဂုတ်လကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဒုက္ခသည်အရေးအတွက်အလွန်များခဲ့ရတဲ့ဒီကိစ္စကိုနိုင်ငံတကာကဝိုင်းဝန်းအာရုံစိုက်နေကြတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌဖြစ်ပါဝင်တဲ့အဖွဲ့ဝင်၉ဦးပါပြည်ထောင်စုအကြံပေးကော်မရှင်တရက်ကို2016ခုနှစ်တုန်းကမြန်မာအစိုးရကဦးဆောင်ပြီးဖွဲ့စည်းခဲ့ပြီးပြည်ထောင်စုအကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့အဖွဲ့ဝင်10ဦးပါကော်မတီကို2019ခုနှစ်စက်တင်ဘာလမှာထပ်မံဖွဲ့စည်းခဲ့ပေမဲ့ဗုဒ္ဓအဖွဲ့ဝင် Bill Richardson နှုတ်ထွက်သွားလို့အဖွဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကယုံကြည်မှုရော့ကျခဲ့ရတယ်။ဒါကြောင့်အခုနိုင်ငံတကာကဒီရိုဟင်ဂျာကိစ္စအပေါ်စိတ်ဝင်စားနေချိန်မှာစုံစမ်းရေးကော်မရှင်အဖွဲ့မှနိုင်ငံသားအဖွဲ့ဝင်တွေပါဝင်သင့်တယ်လို့ထင်မြင်ကြောင်းစောင်းမရှင်ကရေးသားထားပါတယ်။ နောက်ဆုံးတစ်ချက်မှာတော့ရိုဟင်ဂျာရေးကိစ္စမှာနိုင်ငံတကာကဝိုင်းဝန်းအာရုံစိုက်နေကြတာဖြစ်တဲ့အတွက်အခုအချိန်မှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင်ပြီးဒါကိုမတိကျိုးကျွန်ပြုနေမယ်ဆိုရင်တော့ကိုယ့်အကျိုးစီးပွားသာထိခိုက်လိမ့်မယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့နာနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကတင်ဆက်ထားပါတယ်ရှင်။
ဒီမနေ့တင်ပြမယ် EDM အသုံးကတော
့ suit yourself
ဖြစ်ပါလေစာလုံးပေါင်းက suit suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး your self yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ squire ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ EDM ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလို့ချင်တာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ဖို့လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တော့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend TomBut if you want to lend him money, suit yourself.
Ludu ga tu tbo ne tu lou chin ne tu kaung ne thin na go tu lou me so yin EDM a thong ya tu go be lo byo ma le.
Suit yourself.
Lo byo lo ya ba de. A ra ga ro di kri me ne jin pya ke de EDM a thong me phit ba de.
ဒေါ်လလတန်စီစဉ်တင်ဆက်ပေးခဲ့တာပါရှင်အခုတော့အင်္ဂါညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ
။မင်္ဂလာပါခင်ဗျာ။ဒီဓာတ်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်။မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုနေ့စဉ်နဲ့တိုင်းစိုးစိုးဝါးဝါးခံနေရတဲ့တိုင်းပြည်တစ်ခုဖြစ်နေပါတယ်။အခုနှစ်မိုးရင်ကာလမှာလည်းတိုင်းနယ်ပြည်နယ်ဒေသကြီးအတော်များများမှာမိုးသည်ရေကြီးမှုတွေဖြစ်ပြီးတော့တချို့အသက်ဆုံးရှုံးမှုတွေရှိခဲ့သလိုလူတွေလည်းထောင်တောင်းချီပြီးတော့အတိတ်ဒုက္ခရောက်နေကြရပါတယ်။ဒါအပြင်ကောက်ပဲသီနံတွေလည်းအများအပြားပျက်စီးနေရတယ်ဆိုတာဟာဒါအားလုံးကြားသိမြင်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဒီရာသီဥတုဖောက်ပြန်မှုကိုတရရဲ့အကျိုးသက်ရောက်စေတဲ့အတိတ်ဒုက္ခပြုနေမှုတွေဘလောက်ထိမြန်မာနိုင်ငံမှာဆိုးဆိုးဝါးဝါးဖြစ်နေသလဲ။ဒါကိုဘလို့ဟန့်တားကြမလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးကြမယ့်သူတွေကတော့မြန်မာအစိမ်းရောင်ကွန်ရက်ကဆရာမကြီးဒေါ်ဒေဝီတန်းစင်နဲ့စိန်လန်းအမိမြေပအဝန်းကျင်အဖွဲ့eco depth ကဥက္ကဋ္ဌဖြစ်သူဦးဝင်းမျိုးသူတို့ဖြစ်ပါတယ်ဒီပုံကိုရာဆိုရင်လည်းမြန်မာနိုင်ငံထဲမှာတဘောပေါင်းချင်းထင်းထင်းကြီးကိစ္စတွေကိုအစဉ်တစိုက်ဆောင်ရွက်နေကြတဲ့ပုံကိုတွေဖြစ်ပါတယ်ကျွန်တော်ပထမဆုံးတော့လေလိုင်းပေါ်ကိုဒေါ်လေးဒေဝီတန်းစင်ကိုကျွန်တော်လေးဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါ်လေးကြားပါလား
ဟုတ်ကဲ့ရှင်ရှိကြတယ်
ဟုတ်ကဲ့ဒေါ်လေးရေဟိုကျွန်တော်တို့ဒီတစ်တော်ပြုံးတိမှုကိုဘယ်လိုထင်းထင်းကာကွယ်ကြမလဲဆိုတာကိုနောက်ပိုင်းကျရင်ကျွန်တော်တို့ဆွေးနွေးပါမယ်အခုပထမဆုံးတော့မြန်မာနိုင်ငံရဲ့တစ်တော်ပြုံးတိမှုအခြေအနေဟာဘယ်လိုအနေထားမှာရှိနေသလဲဘာကြောင့်မို့လို့ဒီလောက်တောင်ရာသီဥတုအခြေအနေဟာနောက်ပိုင်းမှာတဖြည်းဖြည်းနဲ့ပိုပိုဆိုးဆိုးလာတာလို့ထင်ပါလဲဆရာမဒေ
ါ်လေးတို့ကဒါဗမာပြည်အနေနဲ့ရက်ခတ်မှုဟာတကဘာလုံးဖြစ်နေတဲ့ကိစ္စပေါ့နော်ကဘာကြီးပူမွေးမှုကြောင့်ရာသီဥတုဖောက်ပြန်တဲ့အထဲမှာဒါဗမာပြည်လည်းနိုင်ငံတစ်ခုအနေနဲ့ပါဝင်နေတာပေါ့နော်တတော်တွေကတော့ဒါသိတဲ့အတိုင်းပဲလေနော်ဒီတတော်သမားဒီဆရာဦးဝင်းမျိုးသူကဘလောက်ကြံလဲဘာညာဆိုတာအတိအကျကိန်းကဏ္ဍနဲ့ပြောနိုင်မှာပါဒေါ်လေးတော့ဒီတတော်တွေလုံးဝကိုနော်ဒီမရှိတော့တဲ့အချိန်မှာဒီဈေးဝယ်ဈေးလဲဒေတာတွေမှာမရှိတဲ့အချိန်မှာနော်ညာဒီဥဒ္ဒရာလည်းတစ်ခက်ကနေပြီးတော့ဒီဒီမျိုးမျိုးကိုမချနိုင်တဲ့အခါမှာဒါဒီဥဒ္ဓဖောက်ပြန်နိုင်တဲ့သွားပြီးတော့ဓာတ်ရိုက်အချိုးပြအဲ့ဒီအချိန်မှာအပင်ဆရာကဒါပဲပြောပြောလေဒါ landslide ပေါ့ရေပြိုတာတို့ဘာလို့ထိန်းတာနော်ဒီအဲ့တော့ဒါလေးမရှိတော့ဘူးဆိုပထမတစ်ချက်ကဓာတ်ပေါင်းမယ်နောက်တစ်ခုကတော့ဒေါ်လေးကိုရှေ့ပြီးဓာတ်ပြီးတာပါနော်အဲ့တော့ရှေ့ပြီးတာတို့ဘာလို့ဆိုရင်ဒီကျန်းကျန်မှာဒေါ်လေးကအကုန်လုံးရေပြီးနေရမှုတွေဖြစ်မယ်နော်ဒီဒီနေနဲ့ဒီမြောင်းနေနဲ့မြကြီးတွေမှာဆိုလို့ရှိရင်ဒါဒီနေနဲ့နှုံးနေနဲ့ပြန်ပြီးတော့ဒါမြင့်တက်လာတာဟာလေဒါရေကြီးရေရှမ်းချောင်းနေနှောင်းနေမှာဖြစ်တာကိုတွေ့ရပါလေ
ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်အာကျွန်တော်အခုဦးဝင်းမျိုးသူကိုလည်းလေလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးဝင်းမျိုးသူကြားပါလားခင်ဗျာ
โอเคจ้าပါတယ
်ဟုတ်ကဲ့ဥမျိုးတွေဥမျိုးတွေကတိတော့ဌာနမှာလည်းလုတ်ခဲ့တယ်ဟိုပေါ့အတွင်းမှာအတွင်းကြကြအခြေအနေတွေလည်းပိုတည်တယ်လို့ပြောရမှာပေါ့เนาะဆိုတော့ဒီစောစောကကျွန်တော်မေးတဲ့မေးခွန်းကိုပဲဒီတိတော့ပြုံးနှိမှုအခြေအနေဟာဘယ်လောက်စောစောဘဝဖြစ်နေသလဲဘာကြောင့်များမြန်မာနိုင်ငံရာသီဥတုဟာတစားတစားပိုပြီးတော့ဆိုးလာရတယ်လို့များယူဆပါသလဲ
โอเคติดต่อปิ้งติมูก็รอนิดสินบ่เอกตะตันหลอกก็ลงว่าโกเปี่ยวกวยเนี่ยบ่เนาะไอ้ลุเอกตะตันหลอกเปี่ยวกวยหมู่อ่ะเจอรู้ว่า120จอหลอกโกเสร็จได้จีขึ้นปอนี่ได้ขาจ้ะรอเจอเราเนี่ยติดต่อพงล้ําหมู่อ่ะเรา62อย่างไกลน้องบ่เราดี1988บ่ยาไม่ตายกิน62อย่างกูเนี่ยว่านี่กูเลย42อย่างไกลน้องหลอกที่เป็นจันดอหลอกอ๋อเราอย่างไกล20จอหลอกပျောက်သွားတာပေါ့အဲ့တော့ကျန်တဲ့42ရာဂိုင်းတော့မှလည်းတကယ်တမ်းခွဲကြည့်တဲ့အခါကျတော့တကယ်ကောင်းတဲ့တော့ကောင်းပေါ့ဗျာဆိုတော့တစ်ပင်နေပိတ်နေတဲ့တော့ကကျွန်တော်ရာဂိုင်းတော့22 23လောက်ပဲကျန်ပြီးတော့ကျန်တာကခက်ခက်ကြဲတုံးညံ့နေပဲကျန်တော့တာဖြစ်ပါတယ်အဲ့တော့အချိန်ကြီးကတော်တော်ကိုဆိုးသွားပြီးတော့ကျွန်တော်တို့ဒီညစ်တွေရေတွေကိုထိန်းနိုင်ဖို့အနေထားကိုခက်ခဲတွေဖြစ်လာတာပေါ့နော်အဲ့တော့ခက်ခဲတွေဖြစ်လာတဲ့အခါကျတော့အခုရာဒီလူကလည်းကမ္ဘာရာဒီလူကလည်းပြောင်းလဲလာတဲ့ခါကျတော့ကျွန်တော်မထင်မှတ်တဲ့မိုးပေါ့အထူးသဖြင့်မိုးရွာသွန်းမှုပုံစံကကျွန်တော်တို့ကပို့ပြီးတော့ကျဉ်ထန်လာတယ်ပေါ့မိုးကပိုရွာတယ်ပိုရွာတဲ့ဟာကကျွန်တော်တို့ကချိန်တိုတောင်းတဲ့ကာလမှာကျော်လဲကျပို့ပြီးကျဉ်ထန်တယ်ပေါ့အဲ့ဒီကျဉ်ထန်တဲ့ခါကျတော့ကျွန်တော်ကာကွယ်မရှိတော့တဲ့အဲကိစ္စရပ်ဒီတော့ကျွန်တော်တို့ကဘူးလေးရဖျုံဖလုံးဖျုံဆင့်ဆိုလိုပဲပေါ့နော်ပို့ပြီးတော့ကျွန်တော်တို့ဒါဒီရာဒီတောင်ခံရတာဖြစ်ပါတယ်ကျွန်တော်တတော်ကြီးပဲကျွန်တော်ပြောနေလို့လည်းမပြီးသေးဘူးကြာအမှတကယ်ကျွန်တော်တို့ဟိုခံစားနေရတဲ့အကြောင်းအဲမှာဒီမြစ်တွေရဲ့ရေစီးလမ်းကြောင်းတွေဒါပိတ်ဆို့ပြည့်စည်တာလည်းတရားခံတစ်ခုနဲ့ပါတယ်အထူးသဖြင့်ကျွန်တော်မြေဝမ်းဒေသတွေမှာကျွန်တော်မြစ်တွေရဲ့ရေစီးရေလာတော်လာတွေကိုကျွန်တော်ပိတ်ဆို့နေတဲ့ကိစ္စတွေပိတ်ဆို့နေတဲ့ကိစ္စတွေဆိုတာဆိုးရဆောက်တဲ့ဆေးလည်းပါတော့ဗျာနောက်တစ်ခုကမြို့တွေတိုးချဲ့တဲ့ခါကျတော့ဒီရဲ့မြစ်ရေလွှမ်းလင်ပြင်တွေကပျောက်ဆုံးတဲ့ခါကျတော့မြစ်ရေတွေကတော်ပြန်ပြည့်တဲ့ခါကျတော့ပို့ပြီးတော့အောက်ခြေအောက်ခြေမှာပို့ပြီးဆိုးရတဲ့ရေလွှမ်းမှုတွေကိုဖြစ်စေပါတယ်ဗျာဒီအကြောင်းအရာတွေတော့ဆုံတဲ့ခါကျတော့ကျွန်တော်တို့က
နေ့ဒီစလိုလေဒီလိုမျိုးရေဒုက္ခတွေကိုကျွန်တော်ကြုံတွေ့နေရတာပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့တနည်းတနည်းကျွန်တော်တို့ဒီအခုမိုးရွာရေကြီးမှုတွေကြောင့်ပျက်စီးရတဲ့ကျွန်တော်စိုက်ခင်းနေရလဲမနည်းဘူးလေဒါနိုင်ငံတော်အတွက်ဝင်ငွေထိခိုက်သလိုတောင်သူတွေအဲ့ဒီမှာရေလွှမ်းမိုးတဲ့ဒေသတွေမှာနေကြတဲ့အများပြည်သူအတွက်လဲကျွန်တော်တို့စီးပွားရေးစားဝတ်တွေအကုန်ပျက်စီးဆုံးရှုံးနေနာကြရတာပေါ့နော်ဆိုတော့အခုဟိုကုဝင်းမျိုးသူကိုပဲကျွန်တော်ဆက်ပြီးမေးချင်တာကဒီဦးမျိုးသူဟာဒီရပိုင်းထဲမှာပဲကျွန်တော်နေပြီးတော့သွားပြီးတော့အစိုးရတာဝန်ရှိသူတွေနဲ့ဒီကိစ္စကိုဆွေးနွေးခဲ့တယ်ပြောဆိုခဲ့တယ်လို့ကျွန်တော်တို့သိရပါတယ်။ဗားရီများဆွေးနွေးပြစ်ခဲ့တယ်လဲ။နောက်အစိုးရဘက်ကရောဒီကိစ္စကိုဘယ်လောက်အထိအလေးပေးဆောင်ရွက်နေသလဲ။အလေးပေးဆောင်ရွက်နေတယ်လို့ဦးဝင်းမျိုးသူတို့သိရပါတယ်။
အော်အဲ့ဒါကျွန်တော်တို့ကတော့အဓိကမကြသေးခင်ကကျွန်တော်တို့ဖွဲ့ရနေပြီးတော့သူ့ရဲ့နာစာတန်လေးထုတ်ပါတယ်ကကျွန်တော်တို့ကအဲ့ဒါပါလဲဆိုတော့ဒီ climate displacement လို့ခေါ်တဲ့ဒီရာသီဥတုပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ပေါ့နော်လူတွေအုံနဲ့ကျင်းနဲ့ရွှေပြောင်းနေထိုင်မှုတွေဖြစ်လာတယ်ဒီလိုတနည်းအားဖြင့်တနည်းအားမတိမငင်ရွှေပြောင်းတဲ့အတွက်ကျွန်တော်လုံခြုံရေးကိုပါချိန်ထောက်လာတယ်နောက်တစ်ခုကဒီစွန့်ခွာရဒေတာမှာရောလူတွေပြောင်းရွှေ့လာတဲ့နေရာတွေမှာပါပုံပြီးခက်ခဲနေရင်ဆိုင်လာရတယ်ပေါ့နော်အဲ့တော့ဒါဒီဘလောက်ပမာဏတိရှိနေလဲလို့ကြည့်ရင်ကျွန်တော်ဆောင်ပြောရည်ဒီကျွန်တော်မြစ်ကြီးပေါ့ဗျာကျွန်တော်မြစ်ကြီးတကယ်မြမကြီးရဲ့ပတ်ပတ်လေတမိုင်ပတ်လေမှာနေတဲ့လူဦးရေအရင်ကျွန်တော်6တန်းလောက်ရှိတယ်ဗျာအဲ့တော့အခုရေကြီးပြီဆိုဖြစ်ပြီဆိုဒီ6တန်းတော့လူဦးရေတွေကတနည်းမဟုတ်တနည်းပေါ့ဗျာ20လုံးထိမှာ30လုံးထိမှာအစရှိတယ်မြင်အငြင်းနဲ့ခံစားနေရတဲ့တနာရှိတယ်နောက်ဒီလက်ဆိုးတာကျွန်တော်ပင်လယ်ရေမင်းနဲ့မြင်မြင့်တက်လာတာပေါ့နော်ပင်လယ်ရေတွေကမြင်တက်တက်လာတယ်ဆိုရင်ကျွန်တော် ARV တန်းရဲ့ရာခိုင်နှုန်း900ရာခိုင်နှုန်းကနေပြီးတော့ဒါရာခိုင်နှုန်း30 40အစရှိတယ်မြင်မြင့်တက်လာတဲ့ပမာဏပေါ်မူတည်ထိခိုက်မှာဖြစ်တဲ့အတွက်ဒါအချင်းတွေပေါ်ဖြစ်မှာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတော်ကနေပြီးတော့လက်ရှိတွေကနေပြီးတော့ကျွန်တော်တို့ဒီ land bank ကိုခေါ်တဲ့เนาะမြေယာပံပေါ့ဗျာမြေကိုခြံထားပြီးတော့ဒီလိုပြောင်းရွှေ့လာမဲ့လူတွေအတွက်ကိုကူတွေကစဉ်းစားပြီးတော့နေရာတွေခြံထားဖို့အတွက်เนาะစီမံမြေယာစီမံခံကွက်မှုတွေလုပ်ဖို့အတွက်မြေယာကိုเนาะစနစ်ကြစီမံခံကွက်ပြီးတော့အလွယ်တကူရှောက်ထားတာတွေမပေးဖို့ပေါ့เนาะဒါမျိုးလေးတွေကိုကျွန်တော်တို့ကတိုက်တွန်းပြောဆိုတာပါဗျအဲ့ဒါအဲ့ကိစ္စနဲ့ပဲကျွန်တော်တို့ကတော်ပြီးလွတ်တော်မှာအဓိကသူသက်တိုင်တဲ့ချိုးဒီကောမဒီကိုဆွေးနွေးတင်ပြတာဖြစ်ပါတယ်ညာသူတို့လည်းစိတ်ဝင်စားကြပါတယ
်ဟုတ်ကဲ့ဟိုနိုင်ငံတော်အစိုးရကရောအခုဟိုဟိုပါပေါ့เนาะဟိုအရင်တော့ဆိုရင်လည်းဒီစစ်စိုးရလက်ထက်မှာလည်းအာတစ်တော့မပြုံးဒီရေတို့တစ်ပင်မခုတ်ရေတို့သူတို့ဆောင်ပုတ်တွေဆိုင်ပုတ်တွေအကြီးကြီးတွေရေးပြီးတော့ဟိုမှာဟိုအနေနဲ့အရရမျိုးတိုင်းနှီးပါးမှာသူတို့စာမှုကြီးတွေချိတ်ထားတယ်ဒါပေမဲ့စိတ်မုတ်တင်တိုင်းလည်းတကယ်လုတ်သလားဆိုတာလုတ်သလားမလုတ်ဘူးဆိုတာတော့လူတိုင်းသိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးရှိလာခဲ့တယ်ပေါ့နော်အစဉ်တစိုက်တစ်တော့မပြုံးတီးရေးဟာအရေးကြီးတယ်ဆိုတာဟိုစာမှုတွေရေးပြီးလုတ်လာကြပြီမြဲအခုလက်ရှိဟိုဒီမိုကရေစီအစိုးရလက်ထက်ဒ ဒါမှမဟုတ်လည်းဒီဟိုပြီးခဲ့တဲ့ဥသိမ်းစဉ်အစိုးရလက်ထက်မှာဒီမိုကရေစီတပိုင်းအစိုးရလက်ထက်ကစပြီးတော့ဒီပြောင်းလဲမှုတွေပေါ်ဆောင်လာပြီလားအစိုးရရဲ့လှုပ်ဆောင်မှုကရောတည်တမှုပြုံးဒီဟန်တာမှုလှုပ်ဆောင်မှုတွေကဘယ်လောက်ထိအားရကျင်းစရာကောင်းတယ်လဲဗျ
ကျွန်တော်အကျိုးပန်းနေတာပေါ့ဗျာအဓိကကတော့တတော်ပြုံးတိရတဲ့အကြောင်းရင်းအဓိကတည်ခံပါလဲဆိုတော့ဒါဒီရဲ့နှစ်နှစ်သုံးနှစ်လောက်ကကျွန်တော်အာရှဖွံ့ဖြိုးရေးဘဏ်နေပြီးတော့စနစ်ကျလေ့လာတာတဲ့လေးလာမှုတခုရှိပါတယ်ဘယ်ကောင်တတော်ပြုံးတိတွေတဲ့အကြောင်းရင်းတွေတော့အများကြီးရှိတယ်ဟိုမှာထင်းချောင်ပြုံးမယ်ဆောင်းပြောလို့လေလုံးလို့ပြုံးမယ်မျိုးတွေချဲလို့ပြုံးမယ်ဟိုမှာတက်တူတွင်တူလို အဲ့ဒါတရားဝင်လည်းဖြစ်မယ်တရားဝင်လည်းဖြစ်မယ်ပေါ့ဒီလုပ်ငန်းရဲ့နောက်တစ်ခုက commercial agriculture လို့ခေါ်တဲ့ပြည်ဝပြည်ဆိုင်ကင်းကြီးတွေပေါ့ကုမ္ပဏီကြီးတွေကိုကျွန်တော်တို့ဆောင်ရွက်လို့ဆိုင်ကင်းကြေးကြီးတွေပေးရတဲ့အကြောင်းရင်းဟာတတော်ပြုံးသီးစီတဲ့အဓိကတရားခံ၂ရက်လို့ပြောပါတယ်ဒါကြောင့်ကျွန်တော်တို့ကဒီနှစ်ခုကိုကျွန်တော်ကရပ်ဆန်းအောင်လုပ်ဖို့ဆိုရင်ဒါအစိုးရအနေနဲ့ဆောင်ရွက်လို့ illegal logging လို့ခေါ်တဲ့တရားမဝင်တိထုတ်တာတွေကိုတားဆီးရမယ်တားဆီးဖို့အတွက်ဆိုရလဲဥပမာသမဂ္ဂနဲ့တော့တိုင်ပင်နေတာပေါ့တို့တော့လေသူရှိတဲ့အတိုင်းတာနဲ့ဒီတိခိုးမှုကတိတိကျကျကြီးဖြစ်နေတော့ဒါမလုံနိုင်ဘူးဖြစ်တာပေါ့
ဟုတ်ကဲ့ဦးမျိုးသူလေးလိုက်ပေါ်မှာနေပြပါအောင်အခုကျွန်တော်ဆရာမဒေဝီတန်းစင်ကိုကျွန်တော်ပြန်ပြီးတော့လေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျတော်လေးဟုတ်ကဲ့တော်လေးတော်လေးကိုယ်တိုင်ကလည်းစောင်းပါးတွေရေးမဂ္ဂဇင်းတွေထုတ်ပြီးတော့ဒီဟော့ပြောဝဲတွေလုပ်ပြီးဒီတဘောပေါင်းချင်းထင်းထင်းရေးတစ်တော်မပြုံးသူရေးကိစ္စတွေကိုနှစ်ပေါင်းများစွာလှုပ်ဆောင်လာတာပဲလေဆိုတော့ဒီတစ်တော်မပြုံးသူရေးကိစ္စထင်းထင်းကာဝေးရေးကိစ္စတွေလူမှုအကြားဟိုပေါ့ awareness ပေါ့နော်သိရှိလာမှုဟာဘယ်လောက်ထိအော်ဘယ်လောက်ထိတိုးတက်လာပြီလဲ။အော်လူတွေရဲ့လက်ပါဆောင်ရွက်မှုကရောအားရကျေနပ်စရာကောင်းတယ်လား။ဘာလို့ဆိုအစိုးရဥပဒေတွေထုတ်ပြန်ပြီးလုပ်နေပေမဲ့လည်းတစ်ခုတ်ထုတ်တဲ့လူတွေရှိနေတယ်ဆိုလို့ရှိရင်တစ်ပင်တွေကိုသိတယ်မလား။စီကားမဲ့ခုတ်နေကြတဲ့လူတွေရှိနေသေးတယ်ကတော့ဒါကတော့ဟိုဥပဒေကအရာရောက်မှာမဟုတ်ဘူးလေ။ဆိုတော့ဘယ်လောက်ထိများအားရကျေနပ်မှုရှိပြီလဲဆရာတော်လေး။ဟုတ်ကဲ့။အဲ့ဒါကတော့အကုန်လ
ုံးဒါအများတန်းနော်အကုန်လုံးသိနေတာပါ။နော်ဒီတစ်တော်မှအခုအစိုးရအပြောင်းအလဲဖြစ်သွားတယ်နော်ဒါနဲ့တက်တရားပေါင်ခူလာနေတာထွက်နေလို့မယ်လေအဲ့တော့အခုဘာပဲဖြစ်ဖြစ်ဒေါ်လေးတို့အင်းနီနာချင်းဒါအယုံနဲ့ပေါ့နော်ဒါမိတ်ဆွေဖြစ်တဲ့အချိန်မှာဒေါ်လေးကတော့အငဲမ်းပြောလို့ပြောတာရှိနော်ဒီလိုနှစ်နိုင်ငံချစ်တည်ရေးဆိုတာတရုတ်မြန်မာလည်းမဟုတ်ဘူးဒီကမ္ဘာလုံးမှာမြန်မာနိုင်ငံနဲ့ချစ်တည်ရေးဆိုတာအစိုးရချင်းချစ်လို့မရဘူးဒီလိုလူတို့ကထက်ချစ်မှဖြစ်မှာ
ဟုတ်ကဲ့
ဟုတ်ကဲ့ဘာလို့ဒေါ်လေးတို့တိုင်းပြည်ရဲ့ဒီလုံနေတဲ့အားလုံးစီးပွားရေးလူမှုရေးအားလုံးဟာပြည်သူမပါဘူးဆိုရင်နော်ဒီဖြစ်ပြီးလို့တဲ့တိုင်းကြီးကလာပြီးတော့ရင်းနှီးနှုတ်ဆန်တဲ့ဒါလူတွေလည်းစိတ်ညစ်ရတယ်နော်ဒါလေးတို့အစိုးရကိုယ်ဆိုင်လည်းစိတ်ညစ်တယ်ဒါဒုက္ခအခံဆုံးနဲ့အဖြစ်ရောက်ဆုံးကတော့ပြည်သူတွေပဲပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒေါ်လေးကတော့ဖြစ်ပြီးလေးဒီဆောက်တယ်ဆိုလို့ရှိရင်ဒါပြည်သူကိုထည့်ပြီးတော့ဖြစ်ပြီးလေးအတွက်ရှင်းသားပါန
ော်ဆွေးနွေးဖို့လေးလိုက်မရောက်နေကြတဲ့သောရရှင်တွေကိုလည်းကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ပထမဆုံးကျွန်တော်ကိုမင်းအောင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျကိုမင်းအောင်ရှိပါလား
ဟုတ်ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျဟိုအခုကျွန်တော်တို့
ကျွန်တော်ကအေယာဝီတိုင်းဒီနာမျိုးနဲ့ဝကုံအုပ်စုရပ
ါဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့ဌာနကတော့တကယ်တော့ဒီကွာဒီရခိုင်ယူမတောင်ချီအောင်အမှားတော့လေးကုံလေးဆိုတော့တို့အေယာဝီတိုင်းဒီဝကုံအုပ်စုမှာဆိုရင်တို့ကနေဆုံးအမှားတော့ကောင်းလေးကောင်းလေးယောက်ထိုင်ပါတယ်ဒါပေမဲ့အဲတော့လေးယောက်ထိုင်တဲ့နေရာမှာသူတက်ပါဆိုရင်ဘူးလုံခဲ့တဲ့တို့ထောင်းဝတီအရေးခင်ဖြစ်တဲ့နေတော့ကဆိုးကနေကျွန်းတည်းစိုက်ပါတယ်ခုအကျွန်းတည်းကသူ့ကိုယ်တန်းကိုဒီအပီကြီးကိုဒီမှာဝေယူပြီးတော့ခုန်ခိုင်းတာအများကြီးဆိုဒီနေ့ရှိရှိတယ်အကလေးကြီးဆိုအခုညမှာဆိုအတော့တော်နေမှာဆိုဦးပိုးဆုံးကြီးလိုပဲဒီပါကခေါင်းကဓာမီတွေတက်ပြီးအောင်မှာဆိုဖွေလက်နာကလေးကြီးရှိတယ်အဲ့တော့ကြောက်နေတာကုန်းကောင်ကိုဆောင်းရည်ပြောတာတီလူလူအပြီလူလူနဲ့မဆိုင်ဘူးတကယ်တော့ကြောက်နေတာကုန်းတော်ကောင်ဆိုနိုင်ငံတော်ပြဿနာဒါပေမဲ့နိုင်ငံတော်ပြဿနာပြီးနိုင်ငံတော်ပြန်တစ္ဆာဖောက်နေလူကြီးဖြစ်နေအဲ့တော့ဒီတတော်ပြုံးကြည့်မှုကိုဘယ်ပြောမလဲစောက်ထိတ်မှုဆိုရင်အဲ့ဒီကုန်းကဒီတော်ကောင်တွေကိုထုတ်ပြုံးတော့ကွာအဲ့ဒီဒီလိုထိရောက်အရေးယူဖို့ကောင်းတယ်လို့ဒီနေ့
ကိုမရောက်တော့အခုလိုမျိုးတည်နေတာနိကာလာကြာလာပြီဆိုတော့တက်ဆန်ရာတဘောကတောကောင်းကိုဒီမျိုးနဲ့အုတ်ချိုးရေးပဲဖြစ်ဖြစ်ဒါမှမဟုတ်တိုင်းဒေသကြီးအစိုးရတာဝန်ရှိသူပဲဖြစ်ဖြစ်တိုင်နာတို့ဘာလို့မရှိဘူးလားဗျဒေသခံတွေကကိုမရောက်မဲ့ဖြစ်ဖြစ
်ကျွန်တော်ကိုယ်တိုင်တိုင်တယ်ကျွန်တော်ကိုယ်တိုင်ပတိဟိုတက်တိုင်ပြီးပဲမနိကာပလင်းရတခါအဆင်ဖန်တယ်ဆင်းပတ်နေကြရပြီလားဘာမှမရှိဒီနေ့ရောက်တော့ဒီကနေ့ပတ်ဆံပါပြီးပြီးကျောင်းသွားကြတာလို့ပဲအဲ့နဲ့မနိကာတော့ကျွန်တော်ပတိမှာအဲ့ အပင်ရတဲ့တော့ဦးစီးနဲ့တွန်းနေတော့မနေ့ကတော့တခါစကားများဦးလာမှာကျွန်တော်အဲ့ပင်မှာဝတ်တက်ပြီးကျွန်တော်တို့ရေ
ဆိုတော့အေးယူအေးအဲ့ဒီတက်တော့ကောင်းနေရအေးယူခဏိထိအေးယူခံရတယ်ဆိုတော့မရှိသေးဘူးပေါ့
ဘာမှမရှိဘူးကျွန်တော်အဲ့တက်တော့ကောင်းကျွန်တော်ကမှအဲ့ကျွန်တော်ထားနေမှာ၄ယောက်ရှိတယ်အဲ့ဒီကောလှုပ်ရှားတာပေါ့ဘာလို့ဒီကြီးဘာမှပြောလို့မရဘူ
းဟုတ်ကဲ့
ကျွန်တော်ဆိုရင်ဒါအမုန်းခံကျွန်တော်ဆိုရင်ဒါအမုန်းခံပြီးအတိုင်းဆုံးမကြောဆိုရင
်ဟုတ်ကဲ့ဟုတ်ကဲ့ကိုမရောင်ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးနွေးပေးတာဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံထဲမှာခီးသွားရဆိုရင်လည်းနေရရောက်တယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အပါဝင်ပေါ့တောင်ကုန်းနေရာဆိုလို့ရှိရင်များသောဖြင့်တစ်တော်တွေပြုံးတီးပြီးတော့ကဒုံးတွေဖြစ်နေကြတာအများစုတွေ့ရတယ်ဆိုတော့တစ်တော်ပြုံးတီးမှုဟာတော်တော်လေးကိုစိုးစိုးဝါးဖြစ်နေတယ်ဆိုတော့ဒါသိသားပါတယ်ကျွန်တော်ဦးဝင်းမျိုးသူကိုလေလိုင်းပေါ်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးမျိုးသူရဲ့ဒီတစ်တော်ဦးစီးအရာရှိတွေအကျင့်ပြတ်ချစားတဲ့အကြောင်းကတော့စောစောဆွေးနွေးသွားတဲ့အထက်မှာဟိုပါပေါ့ကိုမင်းအောင်ဆွေးနွေးသွားတဲ့ထဲမှာလည်းပါပါတယ်နောက်ပြီးတော့အခုသောရရှင်နေစာရေးပြီးတော့ကျွန်တော်တို့ရှီကိုဝင်ဆွေးနွေးကြတဲ့ထဲမှာလည်းပါပါတယ်ဆိုတော့တရားကတော့ဟိုဦးမျိုးသူကတစ်တော်ဦးစီးဌာနမှာလည်းလုပ်ခဲ့ဖို့တော့ဘလောက်ထိများကြည်ကြင်းပြန်ပြန်ဖြစ်နေတယ်လဲအကျင့်ပြတ်ချစားမှာဘလောက်များကြည်ကြင်းပြန်ပြန်ဖြစ်နေတယ်လဲဗျအ
ဲတိုင်းမှာတခုဒီတော့ရှိမှာပေါ့ဗျာဒါမြင်လို့မရပါဘူးတို့လည်းချိန်ထဲမှာဒီကျွန်တော်ပြင်ပါတယ်ဦးသေးရင်ဆိုရလက်တဲ့တရားရောအခုဒီကျွန်တော်ဒေါန်ဆန်းစုကြည်တက်လာတဲ့ဒီဆိုရလက်ထက်မှာရောကျွန်တော်ဒီဌာနအနေနဲ့ကတော့ဒီဥပဒေစိုးမိုးရေးကိုအရင်အတည်းပို့လို့လာတယ်ပို့ပြီးစစ်တေဖမ်းလာတယ်အောက်တီတင်းကြလို့တာလည်းဒါဆောင်ရွက်ချက်တစ်ခုအနေနဲ့ကျွန်တော်မြင်နိုင်ပါတယ်တို့လည်းပဲလုံးဝဒီအာဂတိလိုက်စားမှုအောက်ရှင်မှာကြောက်သွားဘူးဆိုတော့ကျွန်တော်တိုင်းပြည်မှာအချက်လက်တွေအများကြီးရှိတာပေါ့အဲ့တော့အာဂတိလိုက်စားမှုဖြစ်တဲ့နေရာမှာလည်းချို့ကတကထဲထဲဝင်ဝင်နဲ့ကျွန်တော်ဖမ်းကျင်နဲ့ထဲထဲဝင်ဥပဒေစိုးမိုးရေးကိုလုံချင်တဲ့ဝင်တဲ့နေလည်းအများကြီးရှိပါတယ်တို့လည်းတို့မလုံနိုင်တဲ့ကိစ္စကပါလဲဆိုတော့တော့တိချေဒီအရတရားရုံးကိုဆွဲပြီးကျင်မယ်ဆိုရင်မှလက်ရှိတော်ဥပဒေတွေကအပြော့နေတာတို့တော့တရားရုံးတို့နော်သူလည်းဆက်ဆက်နေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကလည်းဒီပေါ်မှာနော်သိပြီးတော့တဲဝင်ဝင်သွားလို့တင်းတင်းနဲ့မလုပ်တဲ့ခါကျတော့ဖမ်းတာဖမ်းတယ်နော်နောက်ပြန်တော့လည်းအဲ့လူတွေကကုန်လွတ်သွားတာပဲဆိုတဲ့ခါကျတော့လည်းဒါဥပဒေစိုးမိုးရေးလုပ်ရတဲ့တတော်ဝင်တွေတို့ကအရန်ကိုခက်ခဲပါတယ်
ဆရာမကြီးတော့ဒေဝီတန်စင်လေးလိုက်မှပြန်ရောက်လာပြီဆိုတော့ကျွန်တော်ဒေါ်လေးကိုပဲထပ်ပြီးတော့လေးလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါ်လေးအဲ့တော့စောစောပြောနေတဲ့စကားကလည်းဟိုကောင်းကင်းရောက်မှပြတ်သွားသလိုဖြစ်နေတော့ကျွန်တော်တို့လည်းအချိန်ရသိမရတော့10မိနစ်တောင်မရှိတော့ဘူးဖြစ်သွားတယ
်
ဆိုတော့ဒေါ်လေးအဲ့တစ်တော့ပြုံးနေမှုဟန်တာရေးနဲ့ပတ်သက်ပြီးတော့အဓိကလှုပ်ဆောင်ခြင်းနဲ့အချက်တွေပြည်သူရောအစိုးရရောပေါ့နော်အဲ့လိုရင်းတူရှင်လေးကျွန်တော်တို့စက္ကန့်40လောက်ပြောပြပါလားဟု
တ်ကဲ့ဒီနေ့မေးတဲ့ဟာနဲ့ဆိုလို့ရှိရင်ဒေါ်လေးတို့ကအခုဒီတစ်တော့ဘက်မှာတော့ဒေါ်လေးတို့ဒီတဘာဝနဲ့တရားစာတာဌာနဟိုရင်းဖြစ်တယ်လို့ထင်တယ်ကေအားနေတယ်ပေါ့နော် law enforcement အားနေနေတယ်နော်အဲ့တော့ဒေါ်လေးတို့ကတော့အခုတတော်အစားဝါးကိုစိုက်ဖို့ဒေါ်လေးတို့ဒီမြမအစိမ်းအောင်ကိုရက်ကနေပြီးတော့ဒါအားပေးနေပါတယ်ဘာကြောင့်လဲဆိုတော့ဒါကအောက်ခြေမှာရှိတဲ့လူတွေရဲ့ဒီဟိုရင်းပေါ့ sustainable development လို့ခေါ်မှာပေါ့သူရဲ့ livelihood အတွက်ပေါ့နော်ဒေါ်လေးတို့ဒါကိုတင်နန်းနေနော်နောက်တော့ဒီပွဲတွေမှာဒီဝါးနဲ့လောက်တဲ့ပစ္စည်းတွေကိုဒီအခြေခံအခြေရအောင်လို့ဒေါ်လေးတို့ဒါတွေကိုလှုပ်ပေးနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျာဦးဝင်းမျိုးသူရောနောက်ပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရော Facebook ကနေပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရောနောက်ကျွန်တော်တို့ comment တွေကိုမဖတ်မခင်နိုင်တဲ့အတွက်လည်းတောင်းပန်အပ်ပါတယ်နောက်တစ်ပတ်မှာကျွန်တော်တို့ထပ်ဆုံညပေးတာပါခင်ဗျာ
ရာသီဥတုဖောက်ပြန်မှုကိုဓာတ်ရိုက်အကျိုးသက်ရောက်စေတဲ့တစ်တော်ပြုံးတိမှုကိုဘယ်လိုဟန့်တားကြမလဲဆိုတဲ့ခေါင်းစဉ်နဲ့ကိုဇော်ဝင်းလိုင်ဦးဆောင်ဆွေးနွေးထားတဲ့အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဒီကနေ့အမနက်ပိုင်းမှာဆက်ချွေရင်းမှုကြောင့် Facebook ဓာတ်ရိုက်ထုတ်လွှင့်မှုအစီအစဉ်တွေအဆင်မပြေဖြစ်ခဲ့ရတဲ့အတွက်အနုညွတ်တောင်းပန်အပ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံ DPRK ဥက္ကဋ္ဌကင်ဂျုံအွန်းတို့နှစ်ဦးရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာကျင်းပခဲ့တာပါ။ခေါင်းဆောင်နှစ်ဦးဟာကိုရီးယားကျွန်းဆွယ်မှာရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးဘယ်လိုတည်ဆောက်မလဲဆိုတာဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာမြောက်ကိုရီးယားကိုသမ္မတထရန့်ကလုံခြုံရေးအာမခံချက်တွေအခိုင်အမာပေးခဲ့တယ်လို့ဥက္ကဋ္ဌကင်ကလည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ရှော့ချရေးအပြည့်အစုံဆောင်ရွက်မဲ့အပေါ်သူ့ရဲ့တည်တံ့ခိုင်မာတဲ့တန်ထိတ်တံကိုထပ်လောင်းအတည်ပြုခဲ့ပါတယ်။နာမည်နဲ့တကွဖော်ပြထားပြီးသားသူတွေနေရက်ပြန်ပို့ရေးအပါအဝင်ကြန့်ရှိနေတဲ့စစ်တုံဘန်းတွေကျန်းမာရေးကောင်းမွန်ဖို့နဲ့တာဝန်ထမ်းဆောင်နေခြင်းပျောက်ဆုံးနေသူတွေရှာဖွေရေးဆောင်ရွက်ဖို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးလုံးကတိပေးခဲ့ကြပါတယ်။ပူတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်ပါအချက်တွေကိုအပြည့်အဝအစောတလင်အကောင့်ထဲပေါ်ဖို့လေခေါင်းဆောင်နှစ်ဦးသဘောတူညီခဲ့ကြပါတယ်။ဒါအပြင်ထိပ်သီးဆွေးနွေးပွဲရလဒ်တွေကိုအကောင့်ထဲပေါ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့ သူနဲ့အဆင့်တူမြောက်ကိုရီးယားအဆင့်မြင့်အရာရှိကြီးတဦးတို့ဦးဆောင်မဲ့နောက်ဆက်တွဲတွဲဆောင်ဆွေးနွေးပွဲတွေကိုတက်နိုင်သမျှအစောဆုံးကျင်းပဖို့လေသမရထရန်ရောဥက္ကဋ္ဌကင်းမာအာမခံခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲပိတ်ဆို့အရေးယူမှုတွေဟာဆက်လက်ပြီးတော့တက်ရောက်နေအောင်မှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့အနာဂတ်ပုံပုံတောက်ပမဲ့အလားအလာရှိနေကြောင်းသူကအခုလိုပြောပါတယ
်။ We dream of a future where all Koreans can live together in harmony.
ကိုရီးယားလူမျိုးအလုံးသဟဇာတရှိရှိအတူတကွနေထိုင်တဲ့အနာဂတ်အတွက်ကျွန်တော်တို့မှာအိမ်မက်တွေရှိပါတယ်။မိသားစုတွေပြန်လည်ပေါင်းစည်းတဲ့အချိန်ဆေးရဲ့အမှောင်တို့ကိုမောင်းထုတ်ပြီးငင်းငယ်ရဲ့အလင်းရောင်ဆောင်ကျင်းလာတဲ့ဆိုတဲ့မျှလင့်ချက်တွေပြန်လည်မွေးဖွားလာတဲ့အိမ်မက်တွေကျွန်တော်တို့မှာရှိပါတယ်။ဒီလိုတောက်ပတဲ့အနာဂတ်ဟာကျွန်တော်တို့တွေလက်လန်းမီတဲ့အချိန်ပေါင်းအတွင်းမှာရှိနေပါတယ
်။အခုလိုသမိုင်းဝင်ဆွေးနွေးပွဲကိုခက်ခဲတဲ့လုပ်ငန်းစဉ်ရဲ့ကနဦးအစအဖြစ်သမရထရန်ကပြောပါတယ်။သူ့အနေနဲ့အပြည့်အဝသတိထားပေမယ့်ငင်းငယ်ရဲ့အတွက်စူးစမ်းအထောက်မှုဟာအမြဲတန်ဖိုးရှိကြောင်းနဲ့အထူးသဖြင့်အခုလိုမြောက်ကိုရီးယားကိစ္စမှာပိုးပြီးအကျိုးရှိတယ်လို့သမရကအလေးပေးပြောဆိုခဲ့ပါတယ်။အတိတ်ကာလဟာအနာဂတ်ကိုမဖြစ်မနေသတ်မှတ်တယ်ဆိုတာမဟုတ်ကြောင်းမနေ့ကဖြစ်ခဲ့တဲ့သဘောထားကွဲလွဲမှုဟာမနေ့ပြန်မှာစစ်ပွဲဖြစ်ရမယ်ဆိုတာမျိုးမရှိကြောင်းသမရထွန်းကပြောပါတယ်။ရန်သူကနေမိတ်ဆွေဖြစ်လာတယ်ဆိုတာသမိုင်းမှာလည်းမကြာခဏတက်သေးပြခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆွန့်လွှတ်ချိန်မှာရရှိမဲ့အကျိုးရလဒ်တွေဟာအကန့်အသတ်မရှိဘူးလို့လည်းသမရထွန်းကပြောပါတယ်။ကုန်သွယ်ရေးအရာလက်ခံကြိုးစုမှုတွေနဲ့အတူကြမ်းတဲ့ကမ္ဘာအတိုင်းဝိုင်းနဲ့ချိတ်ဆက်ပေါင်းစည်းမှုတွေရှိလာမှာဖြစ်တယ်လို့သမ္မတကဆိုပါတယ်။ဥက္ကဋ္ဌကင်အနေနဲ့သူ့ပြည်သူတွေအတွက်အာမခံထူးခြားကောင်းမွန်တဲ့အနာဂတ်ကိုအမိအယဖမ်းယူဖို့အခွင့်အလမ်းတွေရှိနေကြောင်းသမ္မတထရန့်ကပြောပါတယ်။မြည်သူမဆိုစစ်ပွဲကိုဖန်တီးနိုင်ပေမယ့်အလွန်ရဲစွမ်းတတ္တိရှိသူတွေသာငြိမ်းချမ်းရေးရဖို့ဆောင်ကျဉ်နိုင်ကြောင်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းအသိပေးအပ်ပါရရှင်။ဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ရှင်။
အမေရိကန်နိုင်ငံထဲမှာတရားဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလေးငယ်တွေကိုအဝေးမှာရွှေ့ထားရမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အင်ကာနဲ့ဝါရှင်တန် DC ကအငယ်စားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်ကမင်းကွန်းမှာအခုလိုပြောတာပါ။နိုင်ငံတွင်းတရားဝင်ဝင်ရောက်လာသူတွေရဲ့ကလေးငယ်တွေကိုသူတို့ရဲ့မိဘတွေတခြားအရွယ်ရောက်ပြီးသားအတူလာသူတွေနဲ့တိကျခွဲထားတဲ့ထရမ့်အစိုးရအဖွဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်မှုတွေတိုးလာတာကိုသမ္မတကဆက်ပြီးခုခံပြောဆိုနေတာဖြစ်ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆန်အထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းဘုဂနာဟာမြန်မာနိုင်ငံတွင်းကနိုင်ငံတကာအအောင်ဆက်နေတဲ့ရခိုင်ပြည်နယ်အရေးပါဝင်စစ်ဖြစ်ပွားနေစဉ်ကချင်ရှမ်းဒေသတွေကပြဿနာတွေနဲ့ကြုံတွေ့နေရတဲ့နိုင်ငံရေးစိန်ခေါ်မှုကြက်တဲတွေလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကနေပေါင်းကူတံတားအသွင်ညှိနှိုင်းဖြေရှင်းပြီးဖြေရှားသွားမယ်လို့အင်ကာနေမှာပြောကြားလိုက်ပါတယ်ဒါပြန်နေပြည်တော်မှာကုလသမဂ္ဂအခြေစိုက်ရုံးခန်းဖွင့်ပြီးမြမရေးထဲထဲဝင်ဝင်လိလာဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ရုရှားဟာကမ္ဘာဖလားဘောလုံးပွဲအသုံးချပြီးသူ့ရဲ့လူခွင့်ချိုးဖောက်မှုတွေကိုဖုံးကွယ်နေတဲ့အတွက် FIFA ကမ္ဘာဖလားဘောလုံးဖွဲ့ချုပ်နေတဲ့အခုလိုအချိန်မှာရုရှားရဲ့လူခွင့်ချိုးဖောက်မှုတွေကိုပြောင်းလဲအောင်လုပ်ဖို့အတွက်လူခွင့်လှုပ်ရှားမှုအဖွဲ့တွေကတိုက်တွန်းနေပါတယ်။ရုရှားမှာကျင်းပတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေရဲ့ဂျွန်၁၉ရက်ကစားခဲ့တဲ့အသင်းတွေထဲမှာဆင်နီဂါတိုင်းကပိုလန်ကို2-2နဲ့အနိုင်ရခဲ့ပါတယ်။ရုရှားနဲ့အီဂျစ်ပွဲမှာတော့ရုရှားကအီဂျစ်ကို3-2နဲ့အနိုင်ရတာပါ။ဂျွန်လ20ရက်နေ့မှာကစားကြမယ့်ပွဲတွေထဲမှာတော့အုပ်စု B ကပေါ်တူဂီနဲ့မော်ရိုကိုအုပ်စု A ကဥရုဂွေးနဲ့ဆော်ဒီအာရေဗျအုပ်စု B ကအီရန်နဲ့စပိန်တင်းတို့ကစားကြမှာဖြစ်ပါတယ်
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြန်မွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.